Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ15ရက်အင်္ဂါနေ့ညပိုင်း view အစီအစဉ်တွေကို American ပြည်သူမျိုးရဲ့ Washington DC ကနေမြန်မာစံတော်ချိန်ည9:40နာရီအထိအလိုင်းဒိုမီတာ24.35/32တို့ကနေတိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤတန်စမဂျီညာတွေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ American ဆွေရရန်ရတချို့ရဆိုင်ထားမှုမှာ Democrat ဒီမှာလည်းတာဝန်ရှိကြောင်းသမ္မတ Trump ကပြောပါတယ်EU ရဲ့ကဗြိတိန်နှုတ်ထွက်ရေး Brexit သဘောတူညီချက်ကိုဗြိတိရှ်ပါလီမန်မှာဒီကနေ့မဲခွဲဆုံးဖြတ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာနေဆက်ဒုက္ခသည်စခန်းတွေကိုသွားဖို့ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့နားလောင်နဲ့အတူတင်ပြပေးသွားမှာပါခင်
ဗျ။ဟုတ်ကဲ့ပါရှင်။ဒီညပိုင်းအတွက်နားဆင်ရမယ့်သတင်းဆောင်မတွေမှာတော့
ကျမကြီးလောက်မှာတိုက်တွေးဖြစ်တဲ့လက်နဲ့အဆန်တွေကြားတဲ့အဲအတူတူကသူရဲ့ချန်မြေခေမှာပုံအောင်ခေတယ်လို့ပြောပါတယ်အဲ့မှာနိုင်ဝယ်လောက်ဖြစ်ပြီးတော့သူတို့တိတ်တော်တယ်
တိတ်ခိုင်းပြီးနေတဲ့တိုက်ပွဲဖြစ်ပေါ်ပြီးမှဒေသခံချန်သမား200ကိုတမရဘက်ကနေခေါ်ယူသွားပြီးတော့ဒီနေ့အထိလွတ်လာတာမရှိသေးတဲ့အတွက်အဖမ်းခံရတဲ့သူမိသားစုနဲ့တွားရောက်ပြီးတော့တွေ့ဆုံခဲ့တဲ့ရေသိတောင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါကင်ဆော့ဝေကခုလိုပြောပြတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါပြင်ရခိုင်စစ်ဆောင်ဒုက္ခသည်တွေအတွက်အကူအညီလိုအပ်နေတဲ့အတွက်သွားခွင့်ပေးဖို့တောင်းဆိုထားတဲ့တဲ့2020ရွေးကောက်ပွဲမတိုင်ခင်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အလားအလာညွှန်ကြားရေးမှူးချုပ်တယောက်ကိုတာဝန်ကနေထုတ်ပယ်လိုက်တဲ့အကြောင်းစာတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစုံဝဲလိုက်တဲ့မျက်လောင်တို့ကကြေညာပေးပါလိမ့်မယ်ရှင်
။အမေရိကန်ဆိုရယန်ဒီယာလက်ပတ်မှုတချို့ရပ်ဆိုင်းထားရတာဟာသမ္မတဒေါ်နယ်ထရမ့်ကြောင့်လို့အမေရိကန်ပြည်သူအများစုကပြစ်တင်ပြောဆိုနေကြပေမဲ့သမ္မတကတော့ဒီကိစ္စမှာဒီမိုကရက်တီမှာလည်းတာဝန်ရှိကြောင်းတင်းနေတာနေ့ကအလဲသမားတွေကိုပြောကြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဘေကင်းလုံခြုံရေးအတွက်လှုပ်ဆောင်မဲ့အစီအစဉ်တွေကိုဒီမိုကရက်တီအတီးပြုတ်မပေးကြဘူးလို့နယူးအော်လင်းစ်မြို့မှာကျင်းပတဲ့လက်သမားများညီလာခံမှာသမ္မတထရမ့်ကပြောကြလိုက်ပြီးမက္ကဆီကိုနေဆက်မှာတိုင်းတိဆောက်ရေးအတွက်ဒေါ်လာ5ဘီလီယံကျော်တောင်းဆိုထားတဲ့သူ့အစီအစဉ်ကိုကာကွယ်ပြောဆိုခဲ့ပါတယ်။အဝေးထိန်drone ရင်နေနဲ့ sensor တွေတပ်ဆင်ဒါဟာနေဆက်လုံခြုံရေးအတွက်မလုံလောက်ကြောင်းခိုင်မာတဲ့တာမဏိဒါမှမဟုတ် concrete ဒီဇိုင်းတွေကသာအမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ဝင်လာသူတွေကိုဟန်တားနိုင်မှာဖြစ်ကြောင်းသမ္မတ Trump ကပြောပါတယ်အမေရိကန်ပြည်ထောင်စုဘေကင်းလုံခြုံရေးအစီအစဉ်အတွက်သူ့ဘက်ကအလျှော့ပေးမှာမဟုတ်ကြောင်းလဲသမ္မတ Trump ကပြောပါတယ်အစိုးရရန်တရားတချို့ရဆိုင်ထားရတဲ့ကိစ္စဟာသမ္မတ Trump နဲ့သူ့ရဲ့ Republican Party အပေါ်မှာတာဝန်ရှိကြောင်းမကြသေးခင်ကကောက်ယူခဲ့တဲ့လူမှုစစ်တမ်းကြီး6ခုမှာဖော်ပြထားပါတယ်ဒါပြင်နေဆက်လုံခြုံရေးကိစ္စမှာပါပဲအစိုးရရန်ကြီးတွေအားလုံးပြန်လည်လက်ပတ်ရေးဒီမိုကရက်တီရဲ့အဆိုပြုချက်တွေကိုအမေရိကန်မဲဆန္ဒရှင်63ယောက်ခန့်တုန်းကထောက်ခံကြောင်းလည်းစစ်တမ်းတွေမှာဖော်ပြထားပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာရုရှားနိုင်ငံအတွက်အလုတ်ကိုင်းပြနေတာဖြစ်ကောင်းဖြစ်မဲဆိုပြီးသတင်းတွေထွက်ပေါ်လာပြီးရက်ပိုင်းအကြာမှာပဲရုရှားအတွက်ဘယ်တော့မှအလုတ်ကိုင်းပြခဲ့တာမရှိဘူးလို့သမ္မတထရမ့်ကမနေ့သတင်းလာနေမှာပြောဆိုလိုက်ပါတယ်နယူးအော်လန်မှာကျင်းပမဲ့ဆက်ပြိုးဆိုင်ရာညီလာခံကိုတက်ရောက်ဖို့ထွက်လာတဲ့သမ္မတထရမ့်ကိုရုရှားနဲ့ပတ်သက်ပြီးတော့မေခွန်းထုတ်တဲ့သတင်းထောက်ကိုအဲ့ဒီလိုမေခွန်းထုတ်တာနဲ့တိတ်ခါကြနေပြီလို့သမ္မတထရမ့်ကအင်ပီရိုအပြင်ဖက်မှာပြောဆိုသွားတာပါ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နောက်ရှက်မှုကိုစုံစမ်းနေတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲ James Comey ကို2019ခုနှစ်မေလမှာသမ္မတထရမ့်ရာထူးကဖယ်ရှားလိုက်တဲ့လုပ်ရည်နဲ့ပတ်သက်ပြီးရုရှားအတွက်သမ္မတထရမ့်လုတ်ကိုင်းပေးနေသလားဒါမှမဟုတ်ရုရှားရဲ့လွှမ်းမိုးမှုကိုအမတ်တမဲခံရရသလားဆိုတာကို FBI ကစတင်စုံစမ်းခဲ့တာဖြစ်တယ်လို့ The New York Times သတင်းစာကပြခဲ့တဲ့ရက်ပိုင်းကပဲဖော်ပြခဲ့ပါတယ်တခါပြခဲ့တဲ့နှစ်တာကာလအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့၅ချိန်တွေ့ဆုံခဲ့ပြီးဆွေးနွေးပွဲအသေးစိတ်အချက်အလက်တွေကိုသမ္မတထရမ့်ဘက်ကလုပ်ရုံလုပ်စဉ်အတိုင်းမဟုတ်ပဲလျှို့ဝှက်ထားတဲ့အပေါ် The Washington Post သတင်းစာကြီးကလည်းအခုရက်ပိုင်းမှာပဲရေးသားဖော်ပြခဲ့ပါတယ်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ရှက်မှုနဲ့ရုရှားရဲ့အကျိုးစီးပွားအတွက်သမ္မတထရမ့်လုတ်ကိုင်းပေးနေခြင်းရှိမရှိဆိုတဲ့စုံစမ်းစစ်ဆေးမှုတွေကိုတော့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကကြီးကြံနေပြီဖြစ်ပါတယ
် EU ဥရောပသမဂ္ဂနဲ့ဝန်ကြီးချုပ် Theresa May တို့ဆက်စပ်ညှိနှိုင်းထားတဲ့EU ကဗြိတိန်နှုတ်ထွက်ရေးအစီအစဉ် Brexit သဘောတူညီချက်ကိုဒီကနေ့ဗြိတိရှ်ပါလီမန်မှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။လွှတ်တော်ထဲမှာသူ့ရဲ့အစီအစဉ်ကိုထောက်ခံမှုရနိုင်မဲ့လုံလောက်တဲ့မဲရည်အတွက်မရှိဘူးလို့ယူဆတာကြောင့်ဒီဇင်ဘာလမှာမဲခွဲဆုံးဖြတ်မဲ့မူလအစီအစဉ်ကိုဝန်ကြီးချုပ်မေကဖျက်သိမ်းလိုက်ပြီးအခုမှမဲပြန်ခွဲကြမှာဖြစ်ပေမဲ့ဝန်ကြီးချုပ်အပေါ်ထောက်ခံမှုအရေးအတွက်ဟာပြောင်းလဲမလာဘူးလို့ဆိုပါတယ်။ဗြိတိန် Brexit ကိုထောက်ခံတဲ့အမတ်တွေကရောကန့်ကွက်သူအမတ်တွေကပါသဘောတူညီမှုပါအချက်အလက်တွေကိုကန့်ကွက်နေကြတာပါ။ဒါ တဘောတင်ကြီးချက်ကိုပြန်ဖတ်ကြည့်ကြဖို့ဝန်ကြီးချုပ်မေကလွတ်တော်အမတ်တွေကိုနောက်ဆုံးအချိန်ထိတိုက်တွန်းပြောဆိုခဲ့ပြီးတဘောတင်ကြီးချက်ပြတ်သွားခဲ့ရင်ဘာဖြစ်နိုင်လဲဆိုတာကိုလည်းသတိပေးပြောကြားခဲ့ပါတယ်။တဘောတင်ကြီးချက်ရနိုင်မှုအဟန္တာဖြစ်နေတဲ့ကိစ္စကတော့မြောက်ပိုင်းအိုင်ယာလန်နဲ့ EU အဖွဲ့ဝင်အိုင်ယာလန်အကြားနေဇက်ကိုဖွင့်ထားပေးရေးကိစ္စဖြစ်ပါတယ်။အဲဒီလိုနေဇက်ကိုဖွင့်ထားခြင်းအပြင် Britain နဲ့ EU အကြားကကုန်သွယ်ရေး policy တွေအတွက်အပိတ်သဘောတူညီချက်မရခင်ကြာကာလမှာဗြိတိန်အနေနဲ့ EU ရဲ့ကုန်သွယ်ရေး policy တွေအတိုင်းဆက်လက်တည်ရှိနေရမှာဖြစ်ပါတယ်။သဘောတူညီချက်ဟာလိုအပ်တဲ့အချိန်ကာလတစ်ခုအထိပဲတည်ရှိမှာဖြစ်ကြောင်း EU ခေါင်းဆောင်တွေကတနင်္လာနေ့မှာပြောပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်အဖြစ်သမ္မတဒေါ်နယ်ထရမ့်ကနာမည်စင်းတင်သွင်းထားတဲ့ William Barr ကိုအတီးပြူရဲ့နှစ်ရက်တာလုံးမဲ့လွှတ်တော်ချန်နာပွဲကိုအခုအတန်းလွင့်တဲ့အချိန်မှပဲစတင်လိုက်ပါပြီ။ဒီပွဲမှာသမ္မတရဲ့လုတ်ပိုင်ခွင့်အာဏာနဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ရဲ့ဝင်ရောက်ဆွဲဖက်မှုအကြောင်းစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုအပေါ်သူဝေဖန်ပြောဆိုခဲ့တဲ့ William Barr ရဲ့အမြင်တွေကိုနှစ်နှစ်ချွတ်မေးမြန်းကြမယ်လို့ခန့်မှန်းရပါတယ်။ William Barr ဟာသမ္မတဟောင်း George H.W. Bush တက်ထက်မှရှေ့နေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ရွေးကောက်ပွဲမှာရုရှားတို့ရဲ့ကြားဝင်မှုကိုစုံစမ်းနေတဲ့အထူးစုံစမ်းရမှု Robert Mueller ကသူ့ရဲ့စုံစမ်းမှုတွေကိုသမ္မတဖက်ကဟန်တာဖို့လုပ်ခဲ့ခြင်းရှိမရှိဆိုပြီးစစ်ဆေးတဲ့အတွက်ဆိုပြီး William Barr ကဝေဖန်ရေးသားခဲ့တဲ့အပေါ်လက်တလောသတင်းမှမှာအသေးစိတ်စောင့်ကြည့်ဝေဖန်လာကြတာဖြစ်ပါတယ်။လက်ထောက်ရှိနေချုပ် Rod Rosenstein စီရေးသားပေးပို့ခဲ့တဲ့16မျက်နှာရှိတဲ့စာထဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုအကြောင်းတိကျစုံစမ်းနေတဲ့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုအဲ့ဒီစုံစမ်းမှုတွေမလုံနဲ့တော့ Let Go ဆိုပြီးသမ္မတ Trump ကပြောဆိုခဲ့ပြီးတဲ့နောက်အလုတ်ကပါဖြုတ်ပစ်ခဲ့တာဟာတာဝန်မဲ့တဲ့အလွန်မာရွေတဲ့လုပ်ရဖြစ်တယ်ဆိုပြီးဘာကရေးသားထားခဲ့တာပါရုရှားအရေးစုံစမ်းမှုမှာဘေးထွက်နေခဲ့တဲ့ရှင်နေကျောင်း Jeff Sessions ကိုညှထူးကဖယ်ရှားပြီးတော့သူ့နေရာမှာအစားထိုးခံထားဖို့ William Barr ကိုသမ္မတ Trump ကနဲ့နာမည်စင်းတင်သွင်းခဲ့ပြီးတဲ့နောက်ဂျွန်လ၁၀ရက်နေ့ကသူရေးသားခဲ့တဲ့အဓိစာအပေါ်ပြီးခဲ့တဲ့လမှာအယုံဆိုင်လာကြတာဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ပမောက်ခရန်ဟီလီဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့စီစဉ်နေပါတယ်။ရန်ဟီလီဟာဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့စခန်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိတဲ့အထက်ကဘယ်စခန်းကိုတွားမယ်ဆိုတာအတိအကျမသိရသေးပေမဲ့ရန်ဟီလီအနေနဲ့မဲလစခန်းကိုတွားမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။အထူးကိုယ်စားလှယ်ရန်ဟီလီကိုအစိုးရတာဝန်ရှိသူတွေကမြန်မာနိုင်ငံအတွင်းလာရောက်ခွင့်ပြုမယ်လို့မျှော်လင့်နေတဲ့အကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောခွင့်ရကတင်းနေလာနေမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။ရန်ဟီလီဟာထိုင်းနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဇန်နဝါရီလ19ရက်နေ့မှာခီးဆက်မှာဖြစ်ပြီးမြို့တော်ဒါကာအပြင်ကောက်ဆစ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုလည်းတွားရောက်ဖို့အစီအစဉ်ရှိကြောင်းယူနီစီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဟောကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီတော့တွင်ရခိုင်ပြည်နယ်အတွင်းကအေရခိုင်တပ်မတော်နဲ့မြန်မာအစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေစေမှုလူညိုရင်းအခြေအနေတွေစိုးရိမ်ရတာကြောင့်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ခီးစဉ်ကိုရက်ရွှေ့ဆိုင်ထားလိုက်ရပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကထောင်နဲ့ချီနေတဲ့ဆေးဘေးဒုက္ခသည်တွေအတွက်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးမှုတွေမလုပ်ဖို့နဲ့အများဆုံးခွင့်ပြုဖို့မြန်မာအစိုးရကိုကုလသမဂ္ဂကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်
။တောင်ကိုရီးယားနိုင်ငံရဲ့စီရင်မူဝါဒဆရာမမြောက်ကိုရီးယားနိုင်ငံကိုရန်သူဆိုပြီးတုံ့နှုံထားတာကိုဖော်ရှားလိုက်ပါတယ်။ဒီလိုရဟာတောင်မြောက်ကိုရီးယားနှစ်နိုင်ငံကြားတင်းမာမှုတွေပြေလျော့လာစေရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်ဖက်ကအစာပြေလှုပ်ဆောင်လိုက်တဲ့လို့ရလည်းဖြစ်ပါတယ်။2010ခုနှစ်မှာတောင်ကိုရီးယားရေတပ်တင်မောဒစင်တက်ခတ်ခံရပြီးတော့လူပေါင်း90သေဆုံးခဲ့ရတဲ့ဖြစ်ရပ်ပေါ်မြောက်ကိုရီးယားနိုင်ငံကိုပြစ်တင်ပြောဆိုလာတဲ့အချိန်ကလေးကတောင်ကိုရီးယားကာကွယ်ရေးဝန်ကြီးရဲ့စီရင်မူဝါဒမှာမြောက်ကိုရီးယားနိုင်ငံကိုရန်သူအဖြစ်သတ်မှတ်ခေါ်ဆိုလာခဲ့တာပါ။အဲ့ဒီမူဝါဒစရံကိုတော့နည်းနည်းတစ်ကြိမ်ပြင်ဆင်ဖြည့်ဆွတ်ပါတယ်။တောင်ကိုရီးယားနိုင်ငံက conservative တွေကတော့ရန်သူဆိုတဲ့အသုံးတော့မပါဘဲဒီကနေ့အင်္ဂါနေ့မှာထုတ်ပြန်လိုက်တဲ့မူဝါဒစာတမ်းကြောင့်စိတ်ဆိုးဒေါသထွက်မဲ့ပုံရှိပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ဆက်ဆံရေးတုံ့ပြန်ဖို့သမ္မတမွန်ဂျေအင်းရဲ့ကြိုပမ်းမှုဟာတောင်ကိုရီးယားရဲ့ကာကွယ်ရေးအနေအထားကိုအပြောင်းစေမယ်လို့ conservative တို့ကပြောဆိုကြပါတယ်။တောင်ကိုရီးယားမှာကျင်းပမဲ့ပျုံချန်ဆောင်ရာသီအိုလံပစ်ပွဲကိုမြောက်ကိုရီးယားအကစားသမားတွေဆီလို့မယ်ဆိုပြီးကောင်ဆောင်ကင်ဂျွန်အွန်း2019ခုနှစ်နှစ်သက်ကူမိန့်ခွန်းပြောဆိုခဲ့တဲ့အချိန်ကစပြီးနိုင်ငံခြားသံတမန်ရေးလုပ်ငန်းတွေစတင်ခဲ့ကြတာဖြစ်တယ်လို့သမ္မတမွန်နဲ့ထိပ်တီးတွေ့ဆုံပွဲ၃ချိန်တိုင်းကျင်းပနိုင်ခဲ့တာဖြစ်ပါတယ်။
Ivory Coast မှာ2010ခုနှစ်ကကျင်းပခဲ့တဲ့အငင်းပွားပွဲရုပ်ောက်ပွဲအပြီးဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးစစ်ရာဇမှုကျူးလွန်မှုနဲ့ဖမ်းဆီးခံထားရတဲ့သမ္မတဟောင်း Lauren ဘတ်ဘိုးနဲ့ ICC နိုင်ငံကရာဇုခွန်ယုံကအင်္ဂါနေ့မှာတည်ရည်လွတ်ပေးလိုက်ပြီဖြစ်ပါတယ်။တမရဘတ်ဘိုးဟာအဲ့ဒီရွေးကောက်ပွဲမှာရှုံးနေပြီးယာရုကဆင်းပေးလိုက်ရတာပါ။အသက်83နှစ်အရွယ်တမရဘတ်ဘိုးရဲ့အနီးကလက်ထောက်တူလည်းဖြစ်အစိုးရလက်ထက်တွင်လူငယ်ရေးရာဝန်ကြီးဖြစ်တာဝန်ယူခဲ့သူလည်းဖြစ်တဲ့ Charles Blake Good တို့နှစ်ဦးကိုတည်ရည်လွတ်လိုက်ကြောင်းအလဲကျတရားသူကြီးကုနိုတာဖူဆဲကကြေညာလိုက်ပြီးတဲ့အချိန်မှာတမရကဘိုးကိုထောက်ခံသူတွေကကြေလောင်စွာအော်ဟစ်အော်ပါပေးခဲ့ကြပါတယ်။တရားခံအနေနဲ့ပြစ်မှုထင်ရှားကြောင်းတရားလိုဘက်ကခံလုံနဲ့တက်တဲ့အထောက်အထားမပြနိုင်ခဲ့ဘူးလို့တရားသူကြီးအဖွဲ့ဝင်အများစုကဆုံးဖြတ်ခဲ့တယ်လို့အလဲကျတရားသူကြီးတာဖူဆဲကပြောပါတယ်။2010ရွေးကောက်ပွဲမှာပြိုင်ဘက်လက်ရှိတမရအလန်ဆာနေအော်တိုရာရွေးကောက်ပွဲမှာအနိုင်ရတယ်ဆိုတာကိုအဲ့ဒီအချိန်ကတမရဖြစ်နေတဲ့လော်ရန်ကဘိုးကလက်ခံဖို့ညှင်းဆန်ခဲ့ပြီးတဲ့နောက်2010ခုနှစ်နောက်ပိုင်းနဲ့2011ခုနှစ်အစောပိုင်းအကြဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်လူပေါင်း 3,000 ကျော်သေဆုံးခဲ့ရတာပ
ါတရုတ်နိုင်ငံစီကဒေါ်လာဘီလျံပေါင်းများစွာချေထားတဲ့ငွေချေးစာချုပ်ပါသတ်မှတ်ချက်တွေအရကင်ညာနိုင်ငံရဲ့အရင်းအမြစ်တွေလက်လွတ်ရမယ့်အခြေအနေရောက်နေပြီဆိုပြီး The Daily Nation သတင်းစာကဖော်ပြလိုက်တဲ့အပေါ်ကင်ညာအစိုးရကတုံ့ပြန်မှုအပြင်းထန်စ조사နေပါတယ်ကင်ညာနိုင်ငံလွတ်လပ်ရေးရခဲ့တဲ့အချိန်ကစပြီးအကြီးဆုံးဖြစ်တဲ့ Standard Gauge Railway မြစ်ထားလမ်းဖောက်လို့ရတဲ့တရုတ်နိုင်ငံက EIB ဘဏ်နဲ့ကင်ညာနိုင်ငံတို့ကြား2014ခုနှစ်ကချုပ်ဆိုခဲ့တဲ့ငွေချေးစာချုပ်ပါအသေးစိတ်အချက်အလက်တွေကိုကင်ညာနိုင်ငံကတိချလွတ်လပ်တဲ့သတင်းစာကြီးဖြစ်တဲ့ The Nation ကပြီးခဲ့တဲ့သတင်းကနေကဖော်ပြလိုက်တာပါဆောက်လရေးလုပ်ငန်းနဲ့ပတ်သက်တဲ့သဘောတူစာချုပ်ပါအချက်အလက်တွေကိုတရုတ်နိုင်ငံကလျှို့ဝှက်ထားလို့ရှိပါတယ် The Nation သတင်းစာမှာတော့ငွေချေးစာချုပ်ပါစည်းကမ်းသတ်မှတ်ချက်တွေကိုတရုတ်ကဘယ်လိုစနစ်တကျထည့်သွင်းထားတယ်လဲဆိုတာရှင်းရှင်းပါးပါးတွေ့မြင်ရပါတယ် SGR ရထားလန်တိဆောက်ရေးနဲ့ပတ်သက်တဲ့ပန်းနာငွေသုံးစွဲရေးပုံစံချရေးအပြင်လုပ်ငန်းလည်ပတ်ရေးနဲ့ပတ်သက်ပြီးတော့ကင်ညာအစိုးရဘောထိခိုက်နေနေစေတဲ့ The Nation သတင်းစာကဆက်တိုက်ဖော်ပြချက်တွေကိုတွန့်ပြန်ကင်တွန်းနိုင်ရေးအတွက်ကြိုတင်စီစဉ်ထားတဲ့အရေးပေါ်အစီအွေကိုလည်းကင်ညာအစိုးရကဖျက်လိုက်တယ်လို့သတင်းစာကဖော်ပြပါရယ်ချေထားတဲ့ငွေတွေပြန်ဆက်ဖို့ပြက်ကွက်ရင်ကင်ညာနိုင်ငံမှာအရင်းမြစ်တွေတရုတ်လက်ထက်ထိုးအပ်မဲ့အခြေအနေကိုအဓိကစိုးရိမ်နေကြတာလည်းဖြစ်ပါရယ်
အာဖဂန်နစ္စတန်မြို့တော်မှာဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့မော်တော်ယာဉ်နဲ့အထေခံဘုံခွက်တိုက်ခတ်မှုကိုတာလီဘန်အဖွဲ့ကပြုလုပ်ခဲ့တာလို့အာဖဂန်အရာရှိတွေကဆွဆွပြောကြားလိုက်ပါတယ်။အဲ့ဒီတိုက်ခတ်မှုကြောင့်အနည်းဆုံးလူ၄ဦးသေဆုံးပြီးဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရခဲ့တာ
ပါ။ကုဇော်ဝဲလန်နဲ့နယ်လာနိုကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆမားတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဆက်ဖြစ်နေစေရခိုင်တိုက်ပွဲနောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အေအေတို့ကြားမှာတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ဒေသခံရွာသားတွေဖမ်းဆီးခဲ့ရတာမတရားအသင်ဆက်သွယ်မှုဥပဒေပုံမှားနဲ့တရားစွဲဆိုခံနေရတာတွေရှိနေပါတယ်ဒီအခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့ထိုင်းချီဆိုင်ဖီရီမြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကနေ့အင်္ဂါနေ့မနေ့ကဗုဒ္ဓတော်မြို့နယ်ဘက်မှာနှစ်ဖွဲ့ဘွဲ့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဗုဒ္ဓတော်မြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်က VOA ကိုပြောပါတယ
်ဒီမနေ့ကလာတဲ့တင်းတွေဆိုတော့ဟိုဘက်မှာတိုက်ပွဲဖြစ်တယ်လို့ပြောနေကြတယ်မနေ့ရှင်းလိုက်လောက်မှာဒီပထရွာရှိတဲ့မှာတိုက်ပွဲပြန်ကြတယ်လို့ပြောတယ်ရှိတဲ့မှာဗနက်တန်တွေကြားနေရလို့အင်းညာရွာတွေကပြောနေတော့တယ်မနေ့ရှင်းလိုက်မှာလေ
ဇန်နဝါရီလ23ရက်နေ့ကဗုဒ္ဓတော်မြို့နယ်ရေလဲချောင်းကျေးရွာမှာရခိုင်တပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲဖြစ်ပွားပြီးတရက်ပြင်ကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်လူ15ဦးကိုအမှတ်3နယ်ရဲစောက်တပ်ကနေဖမ်းဆီးသွားခဲ့ပါတယ်။14ရက်နေ့ညနေပိုင်းမှာ73ဦးကိုပြန်လွှတ်ပေးခဲ့ပြီးမယ်လဲ။ကျေးရွာအုပ်ချုပ်ရေးမှူးနဲ့တခြားလူဦးကိုတော့မတရားတင်ဆက်သွယ်ရေးပုံမှန်နဲ့တရားစွဲဆိုထားတယ်လို့ဥမောင်ကျော်ဆောင်ကဆက်ပြောပါတယ်။အဲ
တော့ဒီထက်မှာမင်းရဆီလီယန်ပါပဲညနေခဏကြီးမှာစစ်တုံးကိုပြန်လို့အနောက်မြောက်ကိုသူတို့အမှုပြုတာတယ်စစ်ကောင်တင်တယ်မတရားတဲ့ဥပဒေပုံမှန်ကိုပြန်လာတယ်လို့ဥမောင်ကမောက်ကြောင်းအဲ့ဒီမြောက်ကိုမတရားတဲ့ဥပဒေပုံမှန်စစ်ကောင်တင်တယ်ရေးရတယ်
ဖမ်းဆီးသွားတဲ့လူတွေကိုရခိုင်တပ်မတော်နဲ့ဆက်သွယ်မှုရှိမရှိဖိတ်ခါပေးဖို့တာရှိမရှိစစ်ဆေးမေးမြန်းခဲ့တယ်လို့လည်းသူကဆိုပါတယ်။မနေ့ကတနင်္လာနေ့မှာလည်းတပ်မတော်နဲ့အီဖွဲ့တို့ကြားရတိတ်တံမြို့နယ်ကျိန်တရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဖြစ်ပွားပြီးဒေသခံခြံရမနှူးကိုတပ်မတော်ဘက်ကခေါ်ယူသွားပြီးဒီကနေ့ထိတ်လွတ်လာတာမရှိသေးဘူးလို့အဖမ်းခံရသူမိသားစုနဲ့တွားရောက်တွေ့ဆုံခဲ့တဲ့ရတိတ်တံပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ခင်စိုးဝေကပြောပါတယ်
။ရှင်းနိုင်လောက်မှာတိုက်ပွဲဖြစ်တယ်လည်းနဲ့အပန်တွေကြားတဲ့အဲ့သူတို့ကသူရဲ့ခြံမြေကြီးမှာပုံအောင်ကြီးတယ်လို့ပြောပါတယ်အဲ့မှာနိုင်ဝယ်လောက်ဖြစ်ပြီးတော့သူတို့တိတ်တော့တယ်သူတိတ်တာကြော်ရင်တယောက်ရင်နှစ်ယောက်ပါအဲ့မှာနှစ်ယောက်ကပုံအောင်နေတယ်ခက်လာတဲ့အခါမှာတမတော်ဖက်ကလာတာနဲ့သူတို့ကိုမြင်တော့အဲ့ဒါနဲ့သူတို့ကိုခေါ်တော့တဲ့သဘောဖြစ်သွားပါတယ်ဒီနေ့အချိန်ဖြစ် ပေါ့နော်သူတို့နဲ့အဆက်အသွယ်အညာသေးဘူးဆိုတဲ့အကြောင်းကိုတော့ကျမတို့ကငါလည်းသင်တာပြေရောကသူတို့မိသားစုတွေနဲ့တော့ရောက်ပြေးဆုံးခေလို့သိခင်ရပါလို့ရှင်သူတို့ပြောတာတော့တက်မ20နှစ်ကလို့ပြောပါတယ်ပြောသားတွေတော်တော်များများလဲတော်တော်လေးကိုဟိုကြောက်လဲနေတဲ့အနေထားကိုလည်းကျမတို့မျက်မြင်ကိုတွေ့ပေါ့နော
်လက်ရှိရခိုင်ပြည်နယ်တွင်းမှာမြမတမတော်ဘက်ကစင်အားတွေတိုးချက်ပို့ဆောင်လာတဲ့အတွက်စစ်ရှိန်ပုံမြင့်လာနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကအခုလို့ပြောပါတယ
်အခုဒီဇန်နဝါရီလ4ရက်နေ့စစ်ရှိန်နောက်ပိုင်းမှာနော်ဗမာတမတော်ဖက်ဆန်းနေပြီးတော့ခိုင်ပြည်ပြည်သူကိုပေါ်တဲ့ဥစ္စာကတော့တမခင်းနေနဲ့တမကိုကိုဒီကတမတွေကလည်းဒီခုံနှုတ်အင်အားတွေပေါ့နော်ဒီနေ့ဒီဆိုလို့ရှိရင်တော့ဟိုအင်အားက4000ဆိုသူတို့ထားပြီးတော့ပို့ထားတယ်ကြာနော်ဒီခိုင်စစ်မြင့်တာကိုအဲဒီရဲ့ပိုင်းမှာတော့ခိုင်တမတော်နဲ့နော်ဒီရေတိတ်ကွေးတွေကတော့ဒါတနေ့တနေ့ပို့ပြီးတော့ဒါပြင်းထန်လာနေတယ်ကြ။အိတ်ကွေးအရေတက်ကလည်းပို့ပြီးတော့များလာနေတယ်။ပို့ပြီးတော့သိချင်းရင်လာတာပေါ့
။ဇန်နဝါရီ17ရက်နေ့ကနေ14ရက်နေ့ထိ4ရက်သာကာလတွင်အေအေဖွဲ့နဲ့တမတော်တို့ကြားဗုဒ္ဓတောင်မြို့နယ်ကြောက်တော်မြို့နယ်နဲ့ရတိတ်တောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေခဲ့တယ်လို့တနင်္လာနေ့ညမှာအေအေဘက်ကနေသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲတွင်မြမတော်မတော်ဘက်ကထိခိုက်ကြဆုံးမှုတွေများနေတယ်လို့အေအေဘက်ကထုတ်ပြန်ထားပေမဲ့တိကျအတိမပြုနိုင်သေးပါဘူး။အေဖွဲ့ကပြောတဲ့ထိခိုက်ကြဆုံးမှုနဲ့တခြားတိုက်ပွဲတွေရဲ့အခြေအနေဒေသခံတွေကိုဖမ်းခေါ်သွားတဲ့ဆိုတဲ့တွေနဲ့ပတ်သက်ပြီးအတီးပြုတ်ဖို့နဲ့နောက်သားချက်လက်တွေသိရဖို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့သွဲဘက်သွင်းရေးမှူးကို VOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။
နိုင်ငံရေးသတင်းပေးပို့ထားတာဖြစ်ပါတယ်။တစ်ဆက်ထဲမှာပဲဒီရခိုင်စစ်ရှောင်းဒုက္ခသည်တွေအတွက်အကူအညီလိုအပ်နေတဲ့အတွက်ဒီဒေသတွေကိုသွားကွင့်ပေးဖို့တောင်းဆိုထားတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ချီရတိမမှုတွေရှိနေစေရခိုင်ပြည်နယ်ထဲမှာထောင်နဲ့ချီတဲ့စစ်ရှောင်းဒုက္ခသည်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေအရောက်ပေးနိုင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကြက်ချီနေအဖွဲ့နဲ့ပြည်တွင်းကကူညီကယ်ဆယ်ရေးအဖွဲ့တွေကိုမပိတ်ပင်ပန်းနဲ့သွားကွင့်ပေးစီလိုတယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။လက်တလောမှာတော့ဒုက္ခသည်အရေးအတွက်က6000ထိပိုတိုးလာနေပြီးတော့အရေးပေါ်တောက်သုံးရေးစားနပ်ရိက္ခာနဲ့နေထိုင်ရေးအခက်အခဲကြုံတွေ့နေရတယ်ဆိုပြီးတော့ကူညီပေးနေသူတွေကပြောပါတယ်မဆုမုံကအပြည့်စုံကိုပြပြပေးပါလိမ့်မယ
်ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ်အေအေနဲ့မြမဆိုးရစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ကျေးရွာတွေကထောင်ချီတဲ့ဒေသခံရခိုင်ပြည်သူတွေဟာဘေးလွရာကိုထွက်ပြေးတင်ဆောင်နေကြရပါတယ်စစ်ရှောင်းလာသူတွေထဲမှာတက်ကြီးရွယ်အိုတွေကိုဝင်ဆောင်မိခင်တွေလူမမဲ့ကလေးငယ်တွေနာမကျန်းဖြစ်သူတွေအရေးပေါ်အကူအညီလိုအပ်နေသူတွေအတွက်ယာယီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားပြီးတော့နေရာချထားပေးပါတယ်လက်တလုံးမှာတော့သူတို့အတွက်လိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုအခြေခံစားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေကိုကုလနိုင်ငံတကာကြက်ချင်းဤအဖွဲ့ ICRC အပါအဝင်လူမှုဝန်ထမ်းကင်ကြီးကယ်ဆယ်ရေးဝန်ကြီးဌာနကျန်းမာရေးဝန်ကြီးဌာနနဲ့ရခိုင်ပြည်နယ်အစိုးရဘက်ကပူးပေါင်းကူညီပေးနေကြပါတယ်ဒါပေမဲ့လို့ရခိုင်ပြည်နယ်မြောက်ပိုင်းအလဲပိုင်းကစုစုပေါင်းမြို့နယ်၅မြို့နယ်အတွင်းမှာတော့လုံခြုံရေးအခြေအနေအရကုလသမဂ္ဂအေဂျင်စီတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေတွာလာကွင်းပိတ်ပင်ကြောင်းရခိုင်ပြည်နယ်အစိုးရကကြေညာထားပါတယ်ဒီလိုမျိုးနယ်မြေလုံခြုံရေးစီရေးအခြေအနေကြောင့်လို့ဆိုပေမဲ့လို့အရေးပေါ်ကူညီကယ်ဆယ်ရေးအတွက်လိုအပ်နေသူတွေကိုတော့အရောက်သွားပြီးအကူအညီပေးနိုင်မှုစနစ်တကျစီစစ်ခွင့်ပြုသင့်ပါတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထုမေကအကြံပြုပါတယ
်ကိုတကယ်တမ်းဗတ်နိုင်ငံတက်ချင်တဲ့အဖွဲ့ရယ်ပြီးလို့ရှိရင်တကယ်ဒီအဖွဲ့ကြောက်ချမ်းတဲ့အဖွဲ့စည်းများရယ်အစိုးရကြီးကဒီတိတ်နေတဲ့နိုင်ငံကိုဖွင့်ရပါမယ်ရှင်အဲဘာလို့လဲဆိုတော့ဒီစစ်တပ်ခုဖြစ်ပြီးပြည်ရင်းစစ်တပ်ဖြစ်ပြီးဘာစစ်တပ်ဖြစ်ဖြစ်ဒီမှာစစ်စောကပြောကြလို့ကတကယ်တမ်းခံစားရတာကဒီအွန်ဂေါင်းမှာရှိတဲ့အခြေခံပြည်သူတွေဟိုတကယ်ယူတာဖြစ်ခြင်းနဲ့ပြည်သူတွေပဲရှင်အဲ့ဒီမှာမှနေပြီးတော့တတိယကိုကလေးများအကြောင်းသားလူငယ်များတာဝန်ရှိခင်များဆိုဒီဒီမိနဲ့ပြည်မိနေတဲ့အချင်းမျိုးသားသိခဲ့မယ်တကယ်တမ်းနဲ့နေပြီးမှပြည်မိနေလဲဆိုလို့ရှိရင်အဲ့တက်ချင်နေရဝင်ရပါမယ်ရှင်တက်ချင်နေရအစိုးရရဲ့ပြုလို့ရှိရင်ခုနကနေပြီးတော့ပံ့ပိုးပြုနေတဲ့အဆက်ကြီးညာဟိုဒါအဟန့်တားမရှိဒါဖွင့်ပြရမှာဖြစ်ပါတယ်ဓမ္မတော်နေပြီးတော့အစီအစုံနေရာတင်မှာနေပြီးတော့ပြည်သူများအတွက်အဲ့အထူးသဖြင့်နေပြီးတော့ဒီဒေါ်ချင်းဆိုင်ရာဒီထပ်ပိုင်းလေးတွေရမှာဖြစ်ပါတယ်ဟိုစစ်တာတော့စေးတာတော့ဒီလိုလုပ်နိုင်တယ်ဒါပေမဲ့ကွန်ပျူတာအရာတော့ခွင့်ပြုပါမယ
်။လမ်းဘက်ဆက်သွယ်မှုအခက်အခဲတွေကြောင့်တိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ဒုက္ခသည်တွေစီလိုအပ်တဲ့စားနပ်ရိက္ခာတွေဆေးဝါးတွေအရောက်ပေးပို့နိုင်မှုလူမှုကူညီရေးအဖွဲ့တွေနဲ့အရက်ဖက်အဖွဲ့စည်းတွေဘက်ကစူးစမ်းနေကြပေမဲ့လို့တချို့နေရာတွေမှာတော့အုတ်ချုပ်ရေးဘက်ကခွင့်ပြုပေမဲ့နည်းမြေလုံခြုံရေးအရာတချို့နေရာတွေမှာတော့နည်းမြေကန်စစ်တပ်ရဲ့ပိတ်ပင်တားဆီးမှုတွေရှိနေပါတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကအတွေ့အမှုကိုစောစောထုံးကရှင်းပြပါတယ်
။ဒီလိုပဲခွင့်ပြုနေတော့မှာတို့ကဒီကျဆက်ကနေပြီးတော့မှ
ကျွန်တော်ကျန်ရပြီးတော့အဒီလိုတော့တကယ်တော့မရတော့ဘူး။အဲဒီစမတော်လာနေတာလည်းဒီမော်နဲ့အပြင်မှာတော့မင်းဟာဒီဟာပေါ်ကဒီလိုပါဆီဆီလာနေနေတာလေ။အဲဒီဟာတော့ခေါပြီးတော့မှမင်းနေတာလေအများကြီးရှိတယ်ဒီလိုတက်တယ်ကအခုက6000ကျော်နေပြီမှကျွန်တော်တရားတော်ဆိုင်6000ကျော်နေပြီအခုက
လက်တလောမှာဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအမြန်ဆုံးကူညီပေးဖို့ကိုလည်းရခိုင်လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့မတ်ထုမေကတိုက်တွန်းပါတယ်
။အဲဒါကြောင့်မလို့ပြည်သူတွေကိုတော့ဒီအခု situation ပြည်သူတွေကိုတော့အောက်ပေးပွင့်အစုံမစိုးပေါ့နော်။အဲဒီဒုက္ခသည်တွေဒီလိုဒီကူညီနဲ့တော့မယ်၊ချစ်ရှင်နဲ့တော့မယ်တဲ့အဲ့အစည်းအဝေးမှာဆိုတော့လိုအပ်တဲ့အချက်လက်တွေကိုဟိုတင်ချာတင်ချာပြင်ဆင်ပြီးတော့သူတွေကိုအကူအညီပေးသင့်ပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်ရသေတော်ဘူးတီတော်ပုံနှကျွန်းစားတဲ့ဒေသတွေနာကကြေးရွာတွေကခိုလိုလာသူပေါင်းကအခုဆိုရင် 6000 အထိရှိသွားပြီဖြစ်ပြီးသူတို့အတွက်ကူညီဆောင်ရှောက်ပေးနေပေမဲ့အခြေခံကျန်းမာရေးဆောင်ရှောက်မှုနဲ့တောက်သုံးရည်အရေးပေါ်လိုအပ်ချက်တွေကရှိနေတော့မယ်လို့ကူညီပေးနေသူတွေကပြောပါတယ်ရှင်
မဆုမွန်တက်ဆက်ပြထားတာဖြစ်ပါတယ်ခုတစ်ခါမှာတော့2020ရွေးကောက်ပွဲမတိုင်ခင်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်လာလာကိုလည်းကြည့်အောင်ပါမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ2020ပြည့်နှစ်ရွေးကောက်ပွဲမတိုင်ခင်နှစ်ဖက်သဘောတူညီချက်လောက်ပဲအများဆုံးရနိုင်မယ်လို့သုတေသီတယောက်ကသုံးသပ်ပါတယ်။ဒါပြင်တရုတ်နိုင်ငံအနေနဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာအဓိကကျတဲ့အခန်းကဏ္ဍမှာရှိနေတယ်ဆိုပြီးတော့သုံးသပ်ကြပေမဲ့လည်းပြည်ပခါတွေခြုံငင်းသွားတဲ့ထီတော်မလုံးနိုင်ဘူးဆိုပြီးတော့ပြောနေကြပါတယ်။ပြည်စုံကိုတော့ကိုကျော်သိန်းကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်ရှင်
။လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ2020ထူးထူးရွေးကောက်ပွဲတွေမတိုင်ခင်အများဆုံးရနိုင်တာကဘိုင်လီထရဲလို့ခေါ်တဲ့နှစ်ဖက်သဘောတူညီချက်တွေလောက်ပဲဖြစ်လိမ့်မယ်လို့သုံးသပ်တဲ့အကြောင်းမဟာဗျူဟာနဲ့မူဝါဒလိလာကြီးအဖွဲ့ ISP မြန်မာရဲ့အမှုဆောင်ဒါရိုက်တာဦးမင်းစင်ကပြောပါတယ်
။ကျွန်တော်သုံးသပ်တာကတော့ဖြစ်နိုင်ခြေအများဆုံးက bilateral ဖြစ်နိုင်တယ်။ဒီထက်ပိုပြီးဖြစ်နိုင်လို့ရှိရင်တော့ NCO ကိုမကြမီထိုးရမယ်ဆိုတဲ့ဂတိကဝတ်ပြုတဲ့ deed of commitment မျိုးတွေဖြစ်နိုင်တယ်။အဲ့ထက်ပိုပြီးတော့အားလုံး NCO ဝိုင်းထိုးကြလေတည်းဆိုရင်တော့လည်းကောင်းတာပေါ့။ကျွန်တော်တော့ကျွန်တော်ဖားပါစီလို့ဆိုတော့ပါတယ်။ဒါပေမဲ့ကျွန်တော်ဖြစ်နိုင်တဲ့အများဆုံးကတော့ bilateral နဲ့ deed of commitment ပဲအများဆုံးဖြစ်မှာဖြစ်တယ်
။ဇန်နဝါရီလ15ရက်အင်္ဂါနေ့ကရန်ကုန်မြို့မှာကျင်းပတဲ့မြမငင်းချမ်းရေးကိုတပ်မတော်ဤသဘောထားနိုင်ငံရေးဘောကပြည်ထောင်အုပ်ချုပ်ရေးပထဝီနိုင်ငံရေးရှုထောင့်တို့မှသုတေသနတွေ့ရှိချက်များဆွေးနွေးပွဲတွင်ဦးမင်းစင်ကသတင်းထောက်တွေကိုအဲ့လိုပြောသွားတာပါ။2020အတွက်မဲဆွယ်မှုတွေအပြည့်ဖြစ်လာတဲ့အခါနိုင်ငံရေးရည်မှန်းချက်ရှိသူတွေအနေနဲ့ကငင်းချမ်းရေးဟာမဲဆွယ်စရာဖြစ်လာမလားဆိုတာတစ်ဖက်နဲ့တစ်ဖက်တွက်ဆနိုင်တယ်လို့လည်းပြောပါတယ်။ဒါကြောင့်မို့2020ရွေးကောက်ပွဲရက်လက်ပုံမပေါ်မချင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အပြောင်းအလဲဖြစ်နိုင်ခြင်းနေတယ်လို့သုံးသပ်တာဖြစ်တဲ့အကြောင်းဦးမင်းစင်ကပြောသွားပါတယ်။မြမငြိမ်းချမ်းရေးဖြစ်စဉ်မှာအိန္ဒိယချင်းအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်ရဲ့ခန်းကဏ္ဍကအရေးကြီးတယ်လို့သုံးသပ်တာတွေကရှိထားပါတယ်။တရုတ်နိုင်ငံလူမျိုးအတွက်ကတရုတ်မြန်မာစီးပွားရေးဇင်းကြံလန်းလို့ကိစ္စဟာအရေးကြီးတဲ့အတွက်ပထဝီနိုင်ငံရေးကြောင့်လည်းပါပြီးပြည်ပခါတွေမဖြစ်အောင်လုပ်ဖို့ကအများဆုံးဖြစ်နိုင်တဲ့ကိစ္စပဲလို့ဦးမင်းစင်ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတမတော်ကောင်ရီဦးစီးချုပ်ရုံကဒီဇင်ဘာလ20ရက်နေ့မှာထုတ်ပြန်တဲ့ကချင်နဲ့ရှမ်းပြည်နယ်ကစစ်တမ်း9တိုင်းမှာလေးလကျော်ကြာအပြစ်ခတ်ရဲစဲရေးညင်ညာချက်မှာပါတဲ့နယ်နိမိတ်တွေဟာတရုတ်မြန်မာနယ်စပ်တစ်ခုလုံးကိုအကျုံးဝင်တယ်ဆိုတာဦးမင်းစင်ကထောက်ပြပါတယ်။ဒါကိုကြည့်မယ်ဆိုရင်တရုတ်မြန်မာစီးပွားရေးစဉ်ညံလန်းဟာအရေးပါတဲ့အခန်းကဏ္ဍကရှိတဲ့အတွက်ကြောင့်နယ်စပ်တည်ငြိမ်ရေးနဲ့အပြစ်ခတ်ရဲစဲရေးကိုအင်အားစုအလုံးအာတန်ပုံရတဲ့ကြောင်းနိုင်ငံတကာပြည်အားတွေများနေတဲ့အတွက်ကြောင့်အစိုးရအနေနဲ့ကလည်းတရုတ်နိုင်ငံနဲ့အဆင်ပြေပြီးရင်းနှီးမြှုပ်နှံမှုတွေပိုရလာဖို့အာသင်နေကြောင်းတမတော်အနေနဲ့ကလည်းတရုတ်နဲ့မေးဝမပြတ်ဆက်ဆံခြင်းပြီးအဲ့ဒီဒေသတွေမှာတည်ငြိမ်တာကိုလိုချင်တဲ့ကြောင်းဦးမင်းစင်ကသုံးသပ်ပါတယ်။ဒါပေမဲ့အဲ့ဒီလိုတည်ငြိမ်မှုကနေနိုင်ငံရေးအဖြစ်ထွက်မထွက်ဆိုတာမှာတော့တမတော်ကောက်ရဲဦးစီးချုပ်က2020ပြည့်နှစ်မှာငြိမ်းချမ်းရေးရအောင်လုပ်မယ်လို့ပြောတာဟာနိုင်ငံရေးအဖြစ်ထွက်တဲ့အထိငြိမ်းချမ်းရေးမျိုးလားဒါမှမဟုတ်တည်ငြိမ်ရေးတနတ်မပေါက်ရေးဆိုတဲ့ငြိမ်းချမ်းရေးမျိုးလားဆိုတာခွဲကြည့်ဖို့လိုလာပြီလို့ဦးမင်းစင်ကပြောပါတယ်။သူ့အမြင်မှာတော့တည်ငြိမ်ရေးတနတ်မပေါက်ရေးငြိမ်းချမ်းရေးမျိုးဆိုရင်ဖြစ်နိုင်ခြေရှိတာကနှစ်ဦးနှစ်ဖက်စာချုပ်တွေချုပ်တာပဲလို့ဦးမင်းစင်ကသုံးသပ်တာပါ
။ဒါတော့မှအင်မတန်ခက်နိုင်တယ်။ဘာလို့လဲတချို့အဖွဲ့တွေနဲ့က demarcation လို့ခေါ်တဲ့နယ်မြေသတ်မှတ်မှုတွေကအများကြီးရှုပ်ထွေးနေတယ်။တနက်ပြန်ပေါက်မပေါက်စစ်ဆေးနိုင်တဲ့စောင့်ကြည့်စစ်ဆေးမှုကိုဘယ်လိုပုံစံနဲ့သွားမလဲ။ဘာလို့ဆိုတော့ bilateral ဖြစ်တဲ့အတွက်ကြောင့်မို့ NCA မှာရှိတဲ့ JMC ကိုတုံးလို့မရနိုင်။ဆိုတဲ့အခါကျဘယ်လိုလုပ်မလဲဆိုတော့ကျွန်တော်စဉ်းစားစရာရှိ
။တရုတ်နိုင်ငံရဲ့ခန်းကဏ္ဍနဲ့ပတ်သက်လို့အရေးကြီးတယ်လို့သုံးသပ်ကြပြီမယ်လေ။ဦးမင်းစင်ကတော့တရုတ်နိုင်ငံဟာမြမငင်းချမ်းရေးလုပ်ငန်းစဉ်ကိုဖျက်ချင်တယ်ဆိုရင်ဖျက်လို့ရပြီးဖြစ်အောင်တော့လုပ်လို့မရဘူးလို့သုံးသပ်ပါဗျ။တိုင်
းရင်းသားရတိုင်းပြည်ပေါ်မှာအစီအကံနဲ့ပဋိပက္ခပရိုနက်ဆိုင်။ဆိုတော့ကျွန်တော်ဒီမှာရောမြန်ရောကြောင်းအောင်တော့ထောက်ပြလို့ဖြစ်နေတယ်။ဒါပေမဲ့ချုပ်ငင်းသောအောင်တော့တရုတ်ကစစ်လုံးမပိုင်။ ဒီဩဇာရှိတဲ့ညာကြီးကိုသိင်ငါတော့ဖြစ်စေခြင်းတွေကိုလက်မှတ်ထိုးနေတယ်ငါတော့ဘာဖြစ်စေခြင်းလို့လုပ်ခဲ့အတွက်တုန်းရှင်းရလို့ပြောလို့ရတယ်အဲ့တော့တရုတ်ဒီမဖြစ်အောင်တော့တားနေစပွိုင်လာဖြစ်နေတော်တော်စေတလုံးပိုင်ရှင်ပုံဖော်တယ်မှာတော့ရှင်းတယ်ဒါမှမဟုတ်ပြုံးနေပတ်သက်ပြီးတော့ကျွန်တော်တို့ကိုမလုံနိုင်တာနဲ့ကိုမှအစွမ်းမရှိတာနဲ့တရုတ်လွှဲချတာမျိုးပါလေမှန်ပါတယ်ဒီ
လက်ကန်ဖွဲ့တွေနဲ့ငြိမ်းချမ်းရေးတည်ဆောက်တာမှာတရုတ်ကလွဲလို့ကျန်တဲ့နိုင်ငံတွေအများကြီးဝင်ပါဖို့ခက်ပြီးအရှိတော်ရှာနိုင်ငံများဖွဲ့အာဆီယံကဒီထက်ပိုအားထည့်မယ်ဆိုရင်တော့အာဆီယံရဲ့ပါဝင်ပတ်သက်မှုကရနိုင်တယ်လို့ဦးမင်းစင်ကပြောပါတယ်တရုတ်ကလည်းအာဆီယံကိုလိုလားနိုင်ခြင်းရှိပြီးအနေဆုံးတော့တရုတ်အကျိုးစီးပွားနဲ့တဆင့်ခံပတ်သက်နေတဲ့ရခိုင်အရေးလိုကိစ္စမျိုးမှာအာဆီယံဟာဒီထက်ပိုပြီးတော့လှုပ်ဆောင်နိုင်မယ်လို့သူထင်နေကြောင်းISP မြန်မာရဲ့အမှုဆောင်ဒါရိုက်တာဦးမင်းစင်ကယူဆပါတယ်ခင်ဗျာ
ခုကျော်သိသတင်းပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ညွှန်ကြားရေးမှူးချုပ်တယောက်ကိုတာဝန်ကနေထုတ်ပြန်လိုက်တဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်ပြည်သူ့ဆိုရဝန်ကြီးဌာနတစ်ခုကညွှန်ကြားရေးမှူးချုပ်တယောက်ကိုတာဝန်ကနေထုတ်ပြန်လိုက်တဲ့အကြောင်းသမရလက်မှတ်ရေးထိုးပြီးတော့ဇန်နဝါရီလ14ရက်နေ့ကထုတ်ပြန်တဲ့အမိန့်တစ်ခုထဲမှာဖော်ပြထားပါတယ်ညွှန်ကြားရေးမှူးချုပ်အဆင့်တာဝန်ရှိသူတယောက်ကိုရာထူးကနေထုတ်ပြန်လိုက်တယ်ဆိုတာလက်ရှိဆိုရလက်ထက်မှာဒါကပထမဆုံးချိန်ပဲဖြစ်ပါတယ်ဘလို့အကြောင်းပြချက်နဲ့ယာဒုကနေထုတ်ပယ်တဲ့အထိဖြစ်ခဲ့တာပါလေဆက်သွယ်မိမြင်ထားတဲ့ view မြန်မာပိုင်းသတင်းတော့မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါလေရှင
်အခုယာဒုကထုတ်ပယ်ခံရသူဟာစီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနကုန်သွယ်ရေးဦးစီးဌာနကညွှန်ကြားမှုချုပ်ဦးရန်နိုင်ထုံးပဲဖြစ်ပါတယ်အရေးကြီးကုန်ပစ္စည်းလိုင်စင်တွေပေးတာမှာအစင်းစင်စစ်ဆေးရမယ်ပေါ်အားနည်းချက်တွေရှိခဲ့လို့အခုလိုထုတ်ပယ်လိုက်တာဖြစ်တဲ့အကြောင်းစီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဦးခင်မောင်လင်းက VOA ကိုပြောပါရယ်
။ဆော်ဒီကတော့ဟာပါပဲကျွန်တော်စီးပွားမှုဥပဒေပါလို့ဆိုရင်ကုန်သွယ်ရေးမှာကုန်သွယ်ရေးဌာနကတော့ဒီကတော့ဖို့ပုံတင်နေပတ်သက်ပြီးတော့အဲ့ဒီမှာပါမှုထုတ်ပြတာပေါ့။ဆော်ထုတ်ပြတဲ့ကောင်မှာတဖြစ်ရေးပြတဲ့ကုန်ပစ္စည်းရှိရှိဒီလိုကုန်ပစ္စည်းရှိကြတော့အရင်ကကုန်ပစ္စည်းပေါ်မှာတော့ကျွန်တော်ပြောရဲစဉ်စဉ်ရှိရှိမှုတွေဆောင်ရရပါဘူးစဉ်စဉ်ဆောင်ရရတယ်ဘယ်လိုပဲအဲ့လိုစဉ်စဉ်ရှိရှိကိုဆောင်ရနေရမှာအားနည်းတဲ့ကျွန်းတွေရှိနေဆိုအဲ့ဒီစဉ်ပေါ်မှာပဲဒါစီးပြီးမှသာစီးကျစီးကျစီးရတာပြည့်စုံတယ်ဆိုတော့ပြည့်ပြည့်ရတယ်ပြောလို့ရပါတော့ဒါကလည်းခုလေးကြီးရတာစီးကျစီးကျစီးရတာဆောင်ရတာဖြစ်ပါလား
အရေးကြီးကုန်ပစ္စည်းဆိုတာကကြောက်စိမ့်ကျော်စိတ်နှဲများအချောတွေမော်တော်ကားတင်သွင်းတာအပြင်စီးကရက်အရက်စတဲ့ကုန်တွေကိုအရေးကြီးကုန်ပစ္စည်းလို့သတ်မှတ်ထားတာပါအခုလိုထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်မှတော့တင်ကြားထားတာစစ်ဆေးမင်းမြန်းနေရတာမရှိဘူးလို့အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပြန်ကြားရေးတာဝန်ခံဦးကျော်စိုးက VOA ကိုပြောပါတယ်
ရရှိပါဦးခင်ဗျာဒါနဲ့ပတ်သက်ပြီးတော့မှသူထုတ်ပေးတာပါခင်ဗျာဟုတ်ဟုတ်ထုတ်ပေးခံရတယ်ဥရနဲ့ဥရနဲ့ပြန်လာအဲသူနဲ့ပတ်သက်ပြီးတော့ပါမတော့မရှိပါဘူးခင်ဗျာကော်မရှင်နေနေလေဟုတ်ကဲ့ပါဟုတ်ကဲ့ပါလောလောဆယ်တော့ကျွန်တော်အနေနဲ့ဒါနဲ့ပါမတော့မရှိပါဘူးခင်ဗျာပြောဖို့လည်းပါမရှိပါဘူးနော်ဟုတ်ကဲ့ပါခင်ဗျာ
ထုတ်ပေးခံရမှုကလိုင်စင်ပေးတာတွေနဲ့ပတ်သက်တယ်လို့ဝန်ကြီးဌာနဘက်ကဆိုပေမဲ့ဘလောက်ထိစစ်ဆေးမှုပေါ်ရောက်ခဲ့တယ်စစ်ဆေးမှုအားနည်းခဲ့တာကြောင့်ဘလို့အကျိုးဆက်တွေဖြစ်တယ်လဲဆိုတာကိုတော့ဝန်ကြီးဌာနဘက်ကတိတိကျကျမဖြေကြားခဲ့တယ်လို့နောက်ဆက်တွဲအခြားဝန်ထမ်းတွေကပါစစ်ဆေးမေးမြန်းနေတာမျိုးရှိမရှိဆိုတာကိုလည်းဝန်ကြီးဌာနဘက်ကဖြေဆိုခြင်းမရှိခဲ့ပါဘူးဖွဲ့စည်းပုံအခြေခံဥပဒေပုံမှာ208နဲ့နိုင်ငံဝန်ထမ်းဥပဒေပုံမှာ6ပါပြဋ္ဌာန်းချက်နဲ့အညီနိုင်ငံတော်သမ္မတအမိန့်နဲ့ယာရုကထုတ်ပယ်လိုက်တာဖြစ်ပြီးအခုထုတ်ပယ်ခံရသူဟာအရင်နယ်ဆက်ကုံသွယ်ရေးဌာနမှလည်းတာဝန်ယူခဲ့ဘူးသူတဦးဖြစ်ပါတယ်ရှင်
မမေခါသတင်းပေးပို့ထားတာဖြစ်ပါတယ်ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့သောတာရှင်တွေအနေနဲ့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း
6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်။2019ခုနှစ်ဇန်နဝါရီလ15ရက်နေ့အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လှလမီတာ190တို့ကနေထုံးလွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့အမေရိကန်နိုင်ငံရေးကြောင်းတည်အောင်စရာပြင်ဒိုင်းလေလိုင်းစီစဉ်ကိုလည်းနားဆင်ကြမှာဖြစ်ပါတယ်။အခုရင်ဆုံးတော့အမေရိကန်နိုင်ငံရေးကိုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဦးသိန်းနိုင်ကိုတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင
်။အမေရိကန်ဆိုရလုပ်ငန်းချို့ရက်ဆိုင်သွားတာသတင်းလေးပဲဝင်လာပါပြီ။တမိုင်းမှာဖက်ဒရယ်ဆိုးရဝန်တန်းတွေရဲ့လုပ်ငန်းတွေအချိန်ကြာဆုံးရပ်ဆိုင်သွားခဲ့တာပေါ့။သမ္မတဒေါ်နယ်ထရန့်ကမက္ကဆီကိုနဲ့တတိုင်းကာဖို့အသုံးစိတ်ချထားပြီးဆက်ပြီးတောင်းဆိုနေသလိုဒီမိုကရက်အမတ်တွေကလည်းဒါကိုလက်မခံသေးပါဘူး။အပြန်အလှန်လက်ညှိုးထိုးဝေဖန်တဲ့တွေကတော့ပိုပြီးတော့ကြားလာနေရပါလေ။ဝါရှင်တန်မြို့တော်တဝိုက်မှာနှင်းနေကြလာပြီဆိုရင်အရင်တုန်းကလည်းအဆိုးရရုံးတွေပိတ်ပေးခဲ့ဘူးတဲ့အစဉ်လာတော့ရှိခဲ့ပါလေ။ဒီတစ်ခါကတော့နှင်းကြောင့်မဟုတ်ပဲလုပ်ငန်းတချို့ရပ်ဆိုင်နေခဲ့တာသတင်းပတ်နဲ့ချီကြလာပါပြီ။သမ္မတကသူတောင်းထားတဲ့နေကြာတိုင်းကာရေးသုံးစိတ်ကိုဒီမိုကရက်အမတ်တွေလက်မခံတဲ့အတွက်အစည်းအဝေးခန်းထဲကရုတ်တရက်ထွက်သွားခဲ့ပါလေ။ဒါကြောင့်လဲအစိုးရလုပ်ငန်းတွေပြန်စားရေးဂျိုးပန်းမှုတွေအပြင်ကရာသီဥတုလိုပဲအေးခဲသွားပြီလို့ပြောရမှာပါ။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုပြောပါလား
။ I'm a mother of five, grandmother of nine. I know 10%
of my family. သမ္မတကဒေါသကိုမထိမ်မဲပောက်ကွဲခဲ့တာပါ။ကျမဟာသားသမီး9ယောက်ရှိတဲ့သူ၊မြေး9ယောက်ရှိတဲ့သူလူတယောက်ဒေါသမထိန်နိုင်မသိနိုင်ပောက်ကွဲတယ်ဆိုတာမြင်တာနဲ့ကျမသိပါတယ
်လူထုစစ်တမ်းအသစ်တွေမှာတော့အစိုးရလုပ်ငန်းတွေရပ်ဆိုင်တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားတွေကဒီမိုကရက်အမတ်တွေတဲ့သမ္မတကိုအပြစ်တင်ကြပါတယ်ဒါပေမဲ့လည်းအင်ဂျီတော်ဘက်ကတော့သဘောထားကိုလုံးဝလျှော့မပေးသေးပါဘူးသမ္မတထရန့်အမေရိကန်မက္ကဆီကိုနေကြာပြန်လာပြီးတဲ့အချိန်မှာပဲရွေးကောက်ပွဲမဲဆွဲသလိုဗီဒီယိုမိန့်ခွန်းတစ်ခုကိုအခုလိုဖြန့်ဝေခဲ့ပါတယ
် My administration has presented Congress with a detailed proposal
ကျွန်တော်အစိုးရအဖွဲ့အနေနဲ့နေကြားလုံခြုံရေးနဲ့ရာဇဝတ်ဂိုင်းတွေငွေရစေခိုးတဲ့သူတွေလူကုန်ကူးသူတွေကိုဟန်တားရေးအသေးစိတ်အဆိုပြုချက်တွေကိုလွှတ်တော်ကိုတင်ပြထားပါတယ်ရင်ဆိုင်နေရတဲ့အချက်တဲကိုဒီမိုကရက်လွှတ်တော်အမတ်တွေကအတိမတ်ပြုကိုညှင်းဆို့နေပါတယ
်ဒီလိုညှိနှိုင်းမရတဲ့အခြေအနေမှာနိုင်ငံတော်ရေးပေါ်အခြေအနေကြီးညာပြီးတခြားအစိုးရသုံးစိတ်စီမံချက်တွေကငွေတွေကိုလွှဲပြောင်းသုံးတာမျိုးတွေလုပ်မယ်လို့သမ္မတဒေါ်နယ်ထရန့်ကအရေးအမြတ်ပြောကြားနေပါတယ်ဒီမိုကရက်တီဘက်ကဒီလိုရေးပေါ်ကြီးညာတာကိုလက်မခံပဲအစိုးရလုပ်ငန်းတွေပြန်စတာနဲ့အပြည့်အဝဆက်ပြီးညှိနှိုင်းမယ်လို့ပြောဆိုနေပါတယ်။ဒီမိုကရက်ထက်လွတ်တော်အမတ်ဒစ်ဒါဗင်က ABC ရုပ်သံကိုခုလိုပြောပါတယ
်။ When George W. Bush faced 9/11, he asked us for national emergency powers. We gave it to him on a bipartisan basis.
ဒါမှမဟုတ် George W. Bush လက်ထက် 2001 စက်တင်ဘာ၁၇ရက်တိုက်ခိုက်မှုကြီးကျင်းပတဲ့အချိန်နိုင်ငံတော်ရေးပေါ်အခြေအနေကြီးညာဖို့တောင်းဆိုခဲ့ပါတယ်။ကျမ်းပါဝါရကိုတိုက်ဖြတ်ဖို့ပါတီနီယာစလုံးကသဘောတူခွင့်ပြုခဲ့တာပါအခုဒီသမ္မတကလွတ်တော်နဲ့သဘောမတူတိုင်းနိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်ဆိုရင်တော့ကျွန်တော်တို့ဆန့်ကျင်ပါတယ်ဆိုတော့လုပ်ငန်းတွေပြန်စပြီးနေကြာလုံခြုံရေးကိစ္စကိုအချိန်မီညှိနှိုင်းဖို့လိုပါတယ
် Republican လွတ်တော်အမတ်တွေကိုယ်တိုင်လည်းသမ္မတအနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်ဆိုရင်မှားမယ်ဆိုပြီးပြောနေကြတာပါဒါပေမဲ့လည်းနေကြာတိုင်းကာရေးကိစ္စသုံးစိတ်ကိုမစင်စားရကောင်းလားဆိုပြီးဒီမိုကရက်အမတ်တွေကိုတော့အပြစ်ဖို့နေပါတယ် Republican လွတ်တော်အမတ်Steve Scalise ကABC ရုပ်သံကိုခုလိုပြောပါတယ
် The president's put multiple officers on the table. We don't want it to come down to a national emergency.
ကျွန်တော်ဘက်ကရွေးချယ်စရာညှိနှိုင်းမဲ့ကိစ္စတော်တော်များများကန့်လန့်ထားပါတယ်။နိုင်ငံတော်အရေးပေါ်အခြေအနေကြီးညာတဲ့အဆင့်တည်းရောက်မသွားစေချင်ပါဘူး။သမ္မတအနေနဲ့ဥပဒေအရလုံးပိုင်ခွင့်ရှိရာရှင်းပါတယ်။ဒါပေမဲ့မလုပ်ချင်ဘူးလို့သူကိုယ်တိုင်ပြောထားတာပါ။ဒီကိစ္စကိုလွှတ်တော်ကဖြေရှင်းစေချင်တယ်လို့သူကဆိုပါတယ်။
ပြည်ခဲ့တဲ့တော့ကြာနေပုံမှန်လစာရီထုတ်တဲ့နေ့ဒီမှာထောင်နဲ့ချီတဲ့ဖက်ဒရယ်အစိုးရဝန်တန်းတွေလစာရီမရခဲ့ကြပါဘူးသူတို့လစာရီသတင်းပတ်ချီဓမ္မမဟုတ်လနဲ့ချီပြီးတော့မရတာမျိုးတွေကြုံရနိုင်ပါတယ်ရုပ်တော်တော်များများမရှိမဖြစ်လေပတ်ရမယ်ဝန်တန်းတွေနဲ့သာလုပ်ငန်းတွေလုပ်ကိုင်နေကြပြီးလေစိတ်လုံခြုံရေးဝန်တန်းတွေဆိုရင်လည်းဝန်တန်းဥယျာဉ်လျှော့ချပြီးအလုပ်တွေလုပ်နေကြရပါပဲဒ ီကြားထဲမှာဖက်ဒရယ်ဝန်ထမ်းတို့ရဲ့ဆန္ဒပြပွဲတွေလည်းကြိုးကြကြိုးကြပေါ်နေကြပါခင်ဗျာ
။ဒီသတင်းရုံးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုသောတာရှင်တွေနားဆင်ကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့သောတာရှင်တွေအားလုံးစောင့်မျှော်နေကြတဲ့အင်္ဂါနေ့ညဒိုင်းလီလိုင်းစီစဉ်လည်းရောက်ပါပြီရှင်။ကုသညုံနဲ့စီစဉ်ထုတ်လို့ရမှုမဆုမွန်တို့တင်ဆက်ပေးထားတဲ့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတဲအလီလိုက်အစီအစဉ်ကနေပြီးကြိုးစားပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကချင်ပြည်နယ်ကမြစ်ဆုံစီမံကိန်းရေကာတာစီမံကိန်းနဲ့ပတ်သက်တာပါ။တကယ်တမ်းပြောရရင်တော့မြစ်ဆုံစီမံကိန်းကိုအတော်လေးဒီစီမံကိန်းကြီးတစ်ခုလုံးရပ်ဆိုင်းထားတာ9နှစ်လောက်ကြာခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့မကြာခင်တော့ကတရုတ်တမ္မတ်ကနေပြီးတော့ဒီမြစ်ဆုံစီမံကိန်းပြန်ဆလုပ်တဲ့သဘောဒီကချင်ပြည်နယ်မှာရှိတဲ့နိုင်ငံရေးဖွဲ့စည်းလူမျိုးရေးဖွဲ့စည်းတွေနဲ့တွေ့ဆုံစင်မှာပြောခဲ့တာကြောင့်ဒီကိစ္စကပြန်ပြီးတော့နေရာယူလာပါတယ်။ပြောရမယ်ဆိုရင်တော့လက်ရှိ NDI အစိုးရအနေနဲ့ဒီမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့သူတို့တေချာလေ့လာပြီးတော့အများပြည်သူကိုချပြမယ်ဆိုပြီးတော့ရွေးကောက်ပွဲကာလကလေးကသူတို့လူထုကိုဂရီပေးခဲ့တာရှိပါတယ်။ဒါပေမဲ့ဒီနေ့တက်သည့်ဒီမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ NDI အစိုးရအနေနဲ့တိကျကြသဘောထားထုတ်ပြန်ပြောဆိုတာမျိုးမတွေ့ရသေးပါဘူး။ဒါကြောင့်မလို့အခုဒီဆွေးနွေးပွဲမှာတော့ဒီအထက်တရုတ်နိုင်ငံရဲ့အကျိုးစီးပွားတရုတ်ရဲ့လူလားချက်ကိုကျွန်တော်တို့ဥပစာပြီးပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်။အထက်ပါဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှစ်ဦးဖြစ်ပါတယ်။နှစ်ဦးစလုံးကကချင်ပြည်နယ်ကပါ။တူကတော့ကချင်ပြည်နယ်ဒီဒီမိုကရေစီပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဒေါက်တာတူးကြာဖြစ်ပါတယ်ခင်ဗျာဒီလိုက်ပေါ်ရောက်နေပါပြီနောက်တူကတော့ကချင်လူမှုဖွံ့ဖြိုးရေးဒီကွန်ရက်အဖွဲ့စည်းကပါကုစားကြီးပါကုစားကြီးလည်းဒီလိုက်ပေါ်ရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးတူတာတူးကြာကိုဖိတ်ခေါ်ချင်ပါတယ်တော့တူးကြာကြားပါလားခင်ဗျာ
အဲကြားပါတယ်ဗျာ
ဟုတ်ကဲ့ခုနကကျွန်တော်ပြောသွားတဲ့ထင်မှာဒီတရုတ်တမတ်ကြီးကကချင်ပြည်နယ်လာပြီးတော့နိုင်ငံရေးလူမှုရေးအဖွဲ့စည်းနဲ့တွေ့ဆုံတဲ့ခင်မှာဒေါက်တာတူးကြာလည်းပါတယ်လို့ကျွန်တော်သိထားပါတယ်ခင်ဗျာအဲ့တော့တရုတ်တမ္မတ်ပြောထားတဲ့အထက်မှာဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ဒီကချင်ဖွဲ့စည်းတို့ပြောတဲ့အခါကဖိအားပေးတဲ့သဘောလားဒါမှမဟုတ်သူရဲ့လူလားချက်လားဘယ်လိုပုံစံမျိုးတက်ရောက်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မြင်တာကတော့ဒီစီပါရေးဖွံ့ဖြိုးတိုးတက်ရေးအကြောင်းပြောတဲ့ချိန်မှာဒါလျှက်စစ်ကအရေးကြီးတာပေါ့လေနော်လျှက်စစ်လည်းလုံလောက်ရမှာဒါဖွံ့ဖြိုးရေးများများလုပ်နိုင်မှာပေါ့ဒါကြောင့်မလို့ဒီလျှက်စစ်ရရှိရတဲ့မြစ်ဆုံရေကတာပြန်လုပ်ရရတော့ဒါအမှန်တရားအဓိကကျတယ်ပေါ့လေဒါကြောင့်ဒါကိုဆက်တဲ့လှုပ်ဆောင်စီလှုပ်ဆောင်ခြင်းတည်းပေါ့အဲဒါမျိုးဒါဒီအကိုဒါပြည်သူတွေလည်းဝိုင်းဝန်းထောက်ခံပေးဖို့ဆွေးနွေးဖို့မျိုးသူပြောပါတယ်အဲပြောတော့ဒီစာကတော့ဒါကျွန်တော်ကိုဒါဟိုသူ့အနေနဲ့ဒီရှင်းပြတာပေါ့ဗျာသူတို့ရဲ့သဘောထားစံတကိုရှင်းပြတာပါအဲအဲ့တော့ဒါမြစ်ဆုံရေကတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီဆွေးနွေးတဲ့နေရာမှာတော့ဒါသူအဓိကသူတို့ရဲ့ဘက်ကသဘောထားကိုရှင်းပြတာပဲဖြစ်ပါတယ်ဗျာခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့မြစ်ဆုံဒီစီမံကိန်းနဲ့ပတ်သက်ပြီးတော့လက်ရှိအစိုးရနဲ့အာဏာပိုင်တွေနဲ့သူတို့ဆွေးနွေးထားချက်ကိုပြောပြပါလားခင်ဗျာသူတို့လက်ရှိအစိုးရရဲ့သဘောထားကိုပြောပြပါလား
ဟုတ်ကဲ့အခုလက်ရှိအစိုးရကတော့ဒါကျွန်တော်အားလုံးသိတဲ့အတိုင်းပဲလေဒီဟို2015ယူကပွဲကာလတုန်းကမက်ဆေ့ချ်ရင်းနဲ့ချိန်မှာဒါနိုင်ငံတော်တင်ပခန့်တော်စားသူကြီးကဒါဟိုဒီစာချုပ်ကိုချပြမယ်ပေါ့နော်အဲ့ဒီဒီတရုတ်နိုင်ငံနဲ့ချုပ်ဆိုထားတဲ့စာချုပ်ပေါ့လေအဲ့ဒါတစ်ချက်သူပြောခဲ့ပူပါတယ်ဒါပေမဲ့အခုချိန်တော့ချပြတော့တော့မရှိသေးဘူးဗျနောက်ပြည်သူရှင်းတာလုံခဲ့ဒီနေ့နေ့တော့ဒါဒီမြစ်ဆုံရေကာတာနဲ့ပတ်သက်ပြီးမှအထူးလေးလာစုံစမ်းရေးအဖွဲ့ဖွဲ့ပြီးမှအဲဒီကချင်ပြည်နယ်ဟိုတော့ရောက်ရှိလာတယ်မကြီးနာပင်မှာဒါရောက်စုံစမ်းတော့ရှိတယ်အဲ့တော့အဲ့ဒီစုံစမ်းတော့ဒီအဖွဲ့ကဒီသူရဲ့စုံစမ်းချက်ကိုတမ်တာစီတိပြထားတယ်ဆိုရင်ဒီတင်းတော့ကြားရတယ်ဗျအဲ့ဒီနောက်ပိုင်းတော့ဒါသူတို့ဘာတွေဆက်လုပ်တယ်ဆွေးစားကိုကျွန်တော်ဘာမှမကြားရဘူးဗျ
တ
ို့ကဒီဟာကိုဘယ်လိုဆက်ကင်သွားမလဲဆိုရင်တဘောသားမျိုးလဲကျွန်တော်မသိရဘူးဗျအခုချိန်နဲ့ကျွန်တော်ကဘာမှမသိရတဲ့အခြေအနေမျိုးရှိပါလေဗျ
လက်ရှိအစိုးရနဲ့ဆောင်းထားနေတဲ့ကိစ္စတွေပြောဆိုဆွေးနွေးတဲ့အကြောင်းကအရာတွေကိုတရုတ်တပ်ကပြောဆိုရရှိပါလားခင်ဗျာ
အဲ့တော့မပြောပါဘူးဒီကတော့ကျွန်တော်နဲ့တွေ့တဲ့ချိန်မှာဆရာနဲ့ဘယ်လိုစဉ်းစားထားတယ်ဘယ်လိုသဘောတူတာစာရှိနေတာကျွန်တော်မပြောပါဗျာဒီကိစ္စဟု
တ်ကဲ့ဒါပေမဲ့ဒီတရုတ်တန်ယုံကထုတ်ပြန်တဲ့အထက်မှာတော့ဒီကချင်ပြည်နယ်မှာရှိတဲ့အဖွဲ့အစည်းတွေကဒါကိုလက်ခံတယ်မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့တကယ်တမ်းအနှောက်အယှက်ဖြစ်နေတာကပြင်ပကအဖွဲ့အစည်းတွေလို့သူတို့ထုတ်ပြန်သွားတာရှိပါတယ်ခင်ဗျအဲ့ဒါဘယ်လိုဖြစ်သွားတာလဲမသိဘူး
โอเคแต่ละตัวตัวท้าวแต่ตัวที่พิจารณาพิจารณาโหแต่เราไม่จุดนั้นเลยตัวเปล่าเลยแต่จุดนั้นจุดเด่นชิ้นมาแต่ที่อากูแต่ที่กูที่แต่ทุกอย่างเจริญมาป่าเด็ดแต่จุดนั้นพิจารณาไม่ใช่ไม่ได้เลยไม่ใช่เปล่าตัวกูนั้นจุดนั้นที่พิจารณาตัวที่อามิสุนีก็แต่ยี่จีเลยจังแต่ตัวพิจารณาเซนุจินเนสพิจารณาแต่ไม่จุดนั้นกูแต่กูแต่เล็กขนาดเล็กกับท้องขนาดเล็กท้องขนาดละที่ดูที่อาบุตรบ้านสื่อကျွန်တော်ပြောပြတာမဲတာတွေလည်းမရှိပါဘူးအဲ့တော့ဒါအဲ့ဒီထုတ်ပြန်ကြရမယ့်ပါတဲ့ဟာတွေကတော့ကျွန်တော်ထုတ်ပြန်ကြရခြင်းပါပါလာမှာပဲကျွန်တော်ကဒါတော့တွေ့ရတာဖြစ်ပါတယ်သိရှိရတာဖြစ်ပါတယ်ရအောင်
အဲ့တော့တွေ့ဆုံခဲ့တဲ့ကချင်နိုင်ငံရေးလူမှုရေးဖွဲ့စည်းတွေကတော့ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့သဘောထားတွေကိုတေးဥတာမကိုပြောပြကြပါလား
ကျွန်တော်ကတော့ဒါတူပြောတာပဲနားထောင်ခဲ့တာပဲတခြားဖွဲ့စည်းတခြားပါတီနဲ့တူဆုံတယ်အဲ့တော့ကျွန်တော်ကဘာမှမသိရဘူးဗျအဲကျွန်တော်ကဒါကျွန်တော်အခုဒီကချင်ဘူပေါင်းရေးပါတီသုံးပါတီကကောင်းဆောင်တင်နဲ့တတ်တတ်တွေ့နေဗျအဲတုန်းကတော့သူရှင်းပြတာကျွန်တော်နားထောင်ကျွန်တော်ဘက်ကသဘောထားသူဆုံတရားသိသူ့ကိုရှင်းပြတာမရှိပါဘူးတခုတော့ရှိတာပေါ့အစရပေါ်မှာလည်းမူတည်တယ်ဆိုတဲ့အပိုင်းတော့ဒါသူ့ကိုပြောပြတာရှိပါတယ
်ဟုတ်ကဲ့
အခုဒါတခြားကျွန်တော်ကသူပြောတာကိုလက်ခံသဘောတူတယ်ဆိုရအပိုင်းနေဘာမှမပြောပါနောက်ပြီးခုနကကျွန်တော်တင်ပြတယ်လို့ပေါ့ဒီဟိုကျွန်တော်ဒီဟိုဟာပေါ့ဒီဒီကျွန်တော်ဒီသူပြန်ပြန်ပါတဲ့အတိုင်းဒီဒေတာကပြည်သူတွေကတောက်ခံဒီမကန့်ကွက်ဘူးဒါပြင်ပပြည်သူတွေကကန့်ကွက်တယ်ဆိုရတယ်ဒါတွေကကျွန်တော်ရှေ့မှာတော့မပြောပြတာကျွန်တော်အဲ့ဒါမချားမိဘူးပြရဟုတ
်ကဲ့ကျွန်တော်ဆူရရဲ့သဘောထားနဲ့ပတ်သက်ပြီးတော့တရားဝင်ကျွန်တော်မသိရသေးပါဘူးကြာ။ဘာလို့လဲဆူရကလည်းတရားဝင်ထုတ်ပြောနေတာမရှိသေးပါဘူး။ဒါပေမဲ့အဆူရနဲ့ဆက်ဆက်တဲ့တက်ဆိုင်ရာတာဝန်ရှိသူတွေရဲ့ပြောဆိုရချက်ရဆိုရင်တော့မြစ်ဆုံစီမံကိန်းပြန်ဆနိုင်ပွဲရှိတယ်ဆိုရအရေးအောင်မျိုးတွေပြောတာဆိုတာနေကျွန်တော်တို့ကြားနေရပါလေ။ဦးဒေါက်တာတူးကြလူကကြားပါလား။
โอเคดีซะတော့ကျွန်တော်အတီကြတော့မချောဗျဒါမဲ့ဟိုနည်းနည်းကွက်လာလာတည်တင်းပြူနေပါကြားရတဲ့အပိုင်းတော့ရှိတယ်ဒါမဲ့ဒါရရတော့ကျွန်တော်ကကွက်လာလာတည်တင်းလို့ပဲအောင်းမယ်လေခုချိန်ထိတော့เนาะဘာဘာဒါကိုဒါတိတိကျကျကောင်းတဲ့ဖို့ဒီဝပြောဆိုတာတွေထုတ်ပြန်တာတွေကကျွန်တော်မသိရသေးဘူးဗျ
ဟုတ်ကဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့အဲ့တော့ကုတူးကြရရဲ့ရည်တည်ချက်ကရောအရင်တိုင်းမလားဘလို့ရှိပါလဲခင်ဗျ
အကျွန်တော်ကအရင်တည်းပဲဘာကြောင့်လဲဆိုပြီးစာကဒီပြည်နေသားတွေအားလုံးကလည်းကန့်ကွက်တယ်။နောက်ဒီအောက်ပြည်အောက်ရွာကပြည်သူတွေလည်းကန့်ကွက်တယ်။ဒါဒါကြောင့်လို့ဒီစာကတော့ဒါဘယ်တော့မှဆက်လုပ်ဖို့မသင့်တဲ့စီမံကိန်းတရားပေါ့။ရာသီပတ်ရစင်ထားတင့်တဲ့စီမံကိန်းတရားဖြစ်တယ်ဆိုတော့ကျွန်တော်အရင်ကတည်းကခံယူတယ်။ဒါကျွန်တော်ပါတီကလည်းပြည်သူလူထုပေါ်အခြေပြုပြီးဖွဲ့စည်းတာပါတယ်။ပြည်သူထုနဲ့တသားတည်းပဲကျွန်တော်ယက်တည်တော့ဖြစ်ပြည်သူလူထုအတန်ကျွန်တော်အတန်ပြည်သူလူထုသဘောထားကျွန်တော်သဘောထားပါ။ဒါကကျွန်တော်ကဒီစာကိုဆက်ဒုရဲကိုကျွန်တော်လုံးဝလက်မခံတဲ့ပါတီဖြစ်ပါတယ်ဗျာကျွန်တော်သဘောထားအဲ့ဒါပြည်သူစုနဲ့တသားတည်းရှိပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာဒေါက်တာတူးကြလီလိုက်ပေါ်မှာနေပေးပါဦးခင်ဗျာကျွန်တော်နောက်ထပ်ပင်တိုင်းဆွေးနွေးမဲ့ကုစားကြီးကိုဖိတ်ခေါ်ကြပါလေကုစားကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ဟုတ်ကဲ့
ကုစားကြီးရေကျွန်တော်တို့ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ဆိုင်းငံ့ထားတယ်လို့ကျွန်တော်သိပါတယ်ဒါပေမဲ့တချို့မြစ်ဆုံစီမံကိန်းနဲ့ပတ်သက်တဲ့တရုတ်ကုမ္ပဏီရဲ့လုပ်ငန်းတချို့မြစ်ဆုံပတ်ဝန်းကျင်နားမှာအဆောက်အုံတွေရှိနေလို့သိရပါတယ်အဲ့လှုပ်ရှားမှုတွေကဘယ်လိုရှိပါလဲခင်ဗျာဘယ်လိုများသိထားပါလဲ
ဟုတ်ကဲ့ဒါတော့ data ခဏစစ်မှာပေါ့နော်ဒါသူရဲ့ဒီတချို့ဒီ CBI SBIC တို့အခုပြန်ခေါ်ဆိုရခါကွန်မတီကသူရဲ့လူဒီဝန်ထမ်းတွေရှိနေစေပါဒီ data ခဏစစ်မှာဆိုမှာပေါ့နော်နောက်ပြီးမှဒီ data ခဏသူအောင်မြင်တာပေါ့ဒီမလီယန်သူစီစံကြအခြေရွာဆိုတဲ့နေရာမှာရှိကြောင်းခံသူကအမြဲတမ်းတူမှုရေရောပညာရေးကျမ်းမာရေးကိုရှေ့ရှုမှာ data ခံသူတွေကိုကူညီတယ်နောက်ပြီးမှအကစားရှိလို့ရှိရင်ရေးရံပင်လေလိုအပ်တဲ့ဖြစ်စေလိုအပ်တဲ့ဖြစ်စေဘာသာရေးအဖွဲ့ကိုဖြစ်စေဒီလိုမျိုးအနောက်ကနေဒီတရုတ်ကုမ္ပဏီကထောက်ပံ့ပေးတယ်အဲနောက်ပြီးဈေးဆိုင်ဒီမနေ့ဈေးဒီလိုမျိုးအဆောက်အဦဒီသူတို့ကရက်ကြွားကိုဒီထောက်ပေးတယ်ခဏခဏပေါ်တာလူရေချုံစုပွဲဒီ CBI ကုမ္ပဏီအနေနဲ့ဒီဒီကလေးတကူက CBI ကုမ္ပဏီဆိုတာကောင်းတာမကောင်းကြောင်းဒီဇာမေးပွဲဖြစ်ခိုင်းတဲ့ခါမျိုးတကယ်လို့အောင်လို့သူတို့ရဲ့မေးခွန်းအောင်လို့ရှိရင်ကစုပေးတဲ့ခါမျိုးဒီလိုမျိုးပေါ့
ဒ
ီရခဏစစ်မှာသူတို့ခြံပုံမှန်ထုတ်ပေးတာတို့ရေဒီလက်စစ်ကြီးတွေပေးတာတို့ဒီတတိယလူမှုရေးကိုဟိုဥတီမှာသူတို့ကုညီနေလို့ဆိုရင်ဒါသူတို့တဲ့မှာဘယ်တော့မှအရှုံးမပေးဘူးဆိုရခါသူတို့ရဲ့ဆက်ကျူးစားနေတဲ့အနေအထားမှာရှိတယ်ဘယ်လိုဒီရေကစားဒီဆောက်နိုင်ဖို့အတွက်မှာဒါတော့အတကားကုညီတာဟိုသူတို့မှတ်တမ်းကောင်းကောင်းတင်ထားတယ်နောက်တစ်ချိန်ကျရင်ဒီအကျွေးတွေထပ်တမ်း ဒါကကြေဆက်ဆက်ချစ် investment ဝင်လို့နဲ့ချိန်မှာထိထားတာကြံပုံတွေဒီလိုပဲဒါလည်းနောက်နောက်ကြလို့ရှိရင်ဗမာဒီမာဒေတာခံလို့ကူညီတဲ့ဟာကျော်တို့ကတလောက်ရှိပြီတော့ဒီမြတ်အတိအကျတဲ့တပ်ပုံနဲ့တမ်းနဲ့လုပ်ထားတာကြီးလို့ရှိတာတဲ့ဒါတနည်းအားဖြင့်ဒါကိုအကျွေးအနေနဲ့ပြန်တို့ဒီဆောက်တဲ့အနေနဲ့ဒါရေရေကသာဒီဆောက်နိုင်ဖို့ဒီလိုအတွေ့တော့ဒါတော်တော်ကြိုးစားတဲ့အပိုင်းမှရှိတော့ပါနော
်ဟုတ်ကဲ့ကျွန်တော်အဲ့မှာတစ်ဆက်ထည့်မိချင်တာကခုနကတရုတ်ကုမ္ပဏီအနေနဲ့ဒေသခံတွေနဲ့ပတ်သက်လို့ဒီဒေသလူမှုဖွံ့ဖြိုးရေးတွေနဲ့ပတ်သက်လို့အကူအညီတွေဆက်ပေးနေတယ်။နောက်တစ်ဖက်မှာကျွန်တော်သိရတော့ကချင်လူမှုအဖွဲ့အစည်းတွေကမြန်မာနိုင်ငံတွင်းမှာရှိနေတဲ့မြန်မာနိုင်ငံကအဖွဲ့အစည်းတွေကိုပါတရုတ်နိုင်ငံကိုဖိတ်ခေါ်ပြီးတော့ဒီမြစ်ဆုံနဲ့ပတ်သက်လို့ရှင်းလင်းဖြောင်းပြတာလေကျွန်တော်ခဏခဏကြားနေရတယ်အဲ့တော့ဒေသခံတွေတဲမှာရောလူမှုဖွဲ့စည်းတွေတဲမှာရောဒီမြစ်ဆုံနဲ့ပတ်သက်ပြီးတော့သဘောထားတစုံတရာပြောင်းတာရောရှိပါလား
ကျွန်တော်ကြည့်ရတော့ဒီမြစ်ဆုံနဲ့ပတ်သက်ပြီးမှတစုံတရာသဘောထားပြောင်းတာရောမရှိဘူးအားလုံးကဒီမြစ်ဆုံကိုသဘောမတူညီတဲ့အပိုင်းမှာကန့်ကွက်တဲ့အားမှာအားလုံးပုံသဘောအချင်းသာသဘောတူညီကြတယ်အဲဒါပေမဲ့အမျိုးဆုံးကြောင့်ဒီရွှေပြောင်းရတဲ့အတွက်ကြောင့်လူရဲ့စာဝတ်နေရပြဿနာချက်ချင်းရှိတဲ့ခါကျတော့ဒါ CPI ကခောက်ပနာမလို့လေလို့ပြောလို့လည်းမကောင်းဘူးဒါသူတို့ကြောင့်ညစ်နာခဲ့တဲ့အတွက်ကြောင့်မသာက CPI ဒီကိကုမနီထောက်ပနာခါသူတို့ရဲ့မလွဲမတူတာမလွဲမချောင်တာမတတ်နိုင်လို့ယူနေရတဲ့အနေထားမှာဘယ်တော့ပဲရှိတာပေါ့နော်ဒါတော့တကယ့်ကိုသူတို့ရဲ့စိတ်ပြောင်းမှလက်ခံတဲ့အနေထားတော့မရှိဘူးသူတို့ကြောင့်ခက်ခဲသွားတဲ့ညစ်နာခြေကိုယူတဲ့သဘောတော့ပဲရှိတာပေါ့နော်ဒါတော့
ဟုတ်ကဲ့နောက်တစ်ချက်ကတော့တရုတ်ဘက်ကအမြဲပြောပါတယ်ဒီမြစ်ဆုံစီမံကိန်းကဒီလိုဖြစ်သွားတဲ့အကြောင်းမျိုးတရုတ်ရင်းနှီးမြှုပ်နှံမှုတွေပေါ့နော်အထူးဖြစ်တရုတ်နိုင်ငံဘက်ကလည်းရင်းနှီးမြှုပ်နှံမှုတွေကဘာဖြစ်သူကမြန်မာနိုင်ငံပေါ်ယုံကြည်မှုအားနည်းတဲ့သဘောမျိုးတော့ကျုံသွားတယ်အဲ့တော့ဒါနဲ့ပတ်သက်လို့အဲ့လိုပြောလာမှဆိုရင်ကိုစားကြီးအမြင်ဘယ်လိုရှိပါလဲ
ကျွန်တော်ကဒီအရောတရုတ်ရဲ့အခက်တဲ့လို့ဒီအရင်ကျွန်တော်တို့ဒီယူကောက်တင်မြောက်တဲ့အစိုးရမဟုတ်တဲ့တပ်တော်အစိုးရခိတ်တဲ့တရုတ်အစိုးရတဲ့ပြည်ကုမ္ပဏီလုပ်ထားတဲ့ပြဿနာကိုဘာဖြစ်လို့ကျွန်တော်တို့ကိုယုံကြည်မှုကင်းနေတယ်ဒီကုကရေးဘလောက်ကြီးမြန်မာနိုင်ငံကိုယုံကြည်လို့လုပ်တယ်ပြည်သူလူထုကိုအားကိုးလို့လုပ်တယ်အခုကျမှပြည်သူလူထုကိုဒီလိုပြောရဆိုတာကသူရဲ့အချက်ကိုသူရဲ့အကြက်ကိုကျွန်တော်တို့ချပြတဲ့အနေနဲ့ပဲလုပ်တယ်လို့သဘောပြင်းတယ်ဒီကုကရေးနဲ့ပြည်သူလူထုစီမှာအောက်ခြေအစင်းနဲ့လုပ်ဆောင်တဲ့အခါမရှိဘူးသူတို့ရဲ့ချင်းကတ်ကတိုက်ရက်ကြီးကအထောက်တောင်းကတကယ်အာနာရှင်အကြီးအဖြစ်တဲ့ချိန်မှာစစ်ကောင်းဆောင်တဲ့ဘက်ကြီးကသူတို့ရဲ့အချက်အကျဉ်းဒီနေ့ရင်ဆိုင်နေရလို့အခုတို့ယုံကြည်မှုတင်းနေလာတယ်လို့သူတို့ရဲ့ပြောဆိုတဲ့အပိုင်းနဲ့ဖြစ်တယ်ဒါကျွန်တော်တို့ပြည်သူလူထုနဲ့မတက်ဆိုင်ပါဘူးဒေသခံတွေဒါတော့တိုက်ရက်ကြီးအစိုးရနဲ့ပဲတက်ဆိုင်တယ်အာနာရှင်တွေနဲ့ဒါအဲ့ငါတို့အကြီးအကဲဒီနေ့ပဲတက်ဆိုင်နေယုံကြည်မှုကင်းမဲ့တယ်မကင်းမဲ့ဆိုတော့ကျွန်တော်တို့အပါမတီးရတဲ့အနေထားမှမရှိဘူးအရင်ကတည်းကခုကတည်းကဘာမှမတီးဘူးဒါဒီအပိုင်းအောင်နော
်ဟုတ်ကဲ့ကိုစာကြီးရောဒေါက်တာဒူးကျော်လေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရရှင်တွေကိုလှည့်ပေးကြပါလေရေစုံကိုငင်းချမ်းအောင်လေလိုင်းပေါ်ပေါ်ရောက်နေပြီကိုငင်းချမ်းအောင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုသားရေအခုကျွန်တော်ဦးတူးကျော်ကိုစာကြီးရောကျွန်တော်ပြောချင်တာကအခုဟိုတရုတ်အစိုးရလုတ်သွားတဲ့ဟာကကျွန်တော်တို့ကချင်တိုင်းရင်းသားပါတီတွေပေါင်းစည်းထားတဲ့အခါမှာပြည်သူလူထုကထင်ုံထင်မှားဖြစ်စေတဲ့ပုံစံမျိုးလည်းဖြစ်တာပေါ့သူတို့ကဘဟုတ်ကဟုတ်ကသဘောထားတွေထုတ်ပြန်နေတာအဲ့ဒီဟာဒါတိအချက်ပေါ့ကျွန်တော်တို့ဟိုကချင်တိုင်းရင်းသားတွေအချင်းချင်းမှလည်းအထင်မြင်လွဲစေတယ်ပေါ့နောက်တစ်ချက်ကဘာလဲဆိုတော့ဒီအစိုးရကပြည်သူရွေးချယ်တင်မြှောက်ထားတဲ့အစိုးရလို့ပြောတယ်အမျိုးသားညီညွတ်ရေးရေးဆိုပြီးပြည်သူမကြိုက်ကြအောင်လည်းသူတို့ကသူတို့လုတ်ချစ်တာတွေအကုန်လုတ်တယ်အခုမြစ်ဆုံကိစ္စကြတော့သူတို့တတိပေးထားတဲ့အတိုင်းငါလုတ်ချင်တာလုတ်တယ်ဘယ်လိုပြောမလဲမြစ်ဆုံကိုမလုတ်တော့ဘူးလို့ဘာဖြစ်လို့ပြည်သူကိုချမပြတာလဲပေါ့သူတို့ကပြည်သူရွေးချယ်ခါအတင်မြောက်ထားတဲ့ဆိုပြီးတော့ပြောချင်းနဲ့လိုချင်တဲ့အချိန်ကျတော့ယူတယ်မလိုချင်တဲ့အချိန်ကျတော့ပြည်သူကိုပြန်လွှဲချပြီးတော့ပြည်သူကိုတရားခံလုတ်တဲ့အစိုးရများဖြစ်နေတာပေါ့အဲ့ဒါကိုဒေါက်တာတူးကြအနေနဲ့ဘယ်လိုမြင်လဲဆိုတာကိုဟုတ်ပြန်ပြီးတော့ပြည်သူလူထုကိုခင်ချင်းတင်းတင်းကြမှာလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါက်တာတူးကြကိုပြီးမေးပြပါမယ်ကျွန်တော်နောက်တော့ရှင်တူးတစ်ဆက်တည်းပြေခေါ်ကြပါလေကိုစိုးဝေပါလီလိုက်မပါရှိပါလေကိုစိုးဝေဆွေးနွေးမေးမြန်းလို့ရပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီမြေဆုပ်စီမံကိန်းကြီးကိုတိချောက်လိုက်မယ်ဆိုလို့ရှိရင်ကချင်ပြည်ကစားလို့ပေါ့တဘာဝအနေထားတွေအလုံးပြင်းပြင်းသွားမယ်ဆိုတော့အထူးပြောကြရမလို့ပေါ့နော်ကချင်ပြည်ကစားပြီးတော့အဲဒီကြောင်းတစ်ချောက်ပေါ့မြန်မာကျင်းပေါ့အထူးမူလတဘာဝရှိတဲ့အနေထားတွေနဲ့အများကြီးကြောင်းလဲသွားမှာနော်ဒါတွေမကဘူးကျွန်တော်တို့ရခိုင်ပြည်နယ်ပေါ့ရခိုင်ပြည်နယ်ကျွန်တော်တို့နေထိုင်ကြည့်ပေးခဲ့တဲ့အရာပေါ့အခုလည်းကျွန်တော်ရခိုင်ကမှနေပါတယ်ဆိုလို့ရှိရင်ဒီခိုင်ပြည်ဟိုဘာလို့တက်ရောက်သွားမလဲဆိုတဲ့အကြောင်းကိုကျွန်တော်ပြောပြခြင်းနဲ့ပေါ့နော်ကျွန်တော်တို့ဒီဒီဇင်ဘာဟို22ရက်နောက်ဆုံးအပတ်ဆိုရင်ကျွန်တော်တို့ဟိုဟာဟိုမြောက်ကပါချမ်းမြေမှာရှိနေတဲ့ကျွန်တော်တို့မြန်မာနိုင်ငံနဲ့အဝေးဆုံးရောက်သွားပြီပေါ့ဗျာနေလန်းကျောင်းကတောင်ဝင်းစုအပေါ်ရောက်သွားပြီအဲ့ဒီအချိန်မှာကျွန်တော်တို့ကချင်းမြန်မာနိုင်ငံရဲ့မြောက်ဖက်မှာရှိတဲ့ကချင်းပြည်တောင်တန်းကြီးတွေပေါ်မှာရေတွေခဲပြီပေါ့အဲ့ဒီခါမှာအဲ့ဒီညနေတစ်ဖြည်းဖြည်းရေးစရာလာတဲ့မြောက်ဝင်းစုနဲ့ပုံရေးလာတဲ့နေလန်းကျောင်းအရာကျွန်တော်ကဆုံးလာတော့ရောက်မယ်ဆိုရင်ပေါ့မင်းရောက်ရောက်မယ်
ကချင်ကြီးကဟုတ်ကဲ့ကချင်ကြီးရေခဲတောင်ပေါ်ကရေခဲတွေကဒီအခုချင်းတော့ပျော်ပြီးတော့မေခမီခာနေပြီးတော့အရာဝင်ရေထိုင်ကိုဆင်းလာပြီပြီးတော့ကချင်ကြီးမှာရွာတဲ့မိုးတွေကလည်းမေခမီခာနေပြီးအရာဝင်ရေထိုင်ကိုဆင်းလာတဲ့အခါမှာကျွန်တော်တို့အရာဝင်တွေတိုးပြီးပေါ့ဗျာအဲ့ဒီအချိန်မှာဆိုရင်ကျွန်တော်ရခိုင်မှာလည်းရခိုင်မှာကျွန်တော်ရခိုင်မှာရှိတဲ့အရာဝင်ကနေအနောက်ဖက်ရခိုင်ရိုးမှာကြီးကြော်တာနဲ့ကျွန်တော်တို့အဲဒီရခိုင်ရိုးမှာကြာနေပင်လေကန်းကြီးမှာကျွန်တော်နေကြတာဟုတ်အဲ့ဒီမှာကြည့်တဲ့ချောင်းနေဆိုတာကလည်းရခိုင်ရိုးမှာကဒီလေးဖြတ်ခံပြီးတော့ချောင်းဖြတ်ခံပြီးတော့ပင်လေလေးကိုစီးသွားတာဆိုတော့မိုးပြက်ကလေးကရေတရတစ်ခါနေနေနေနေပြီးခုဆိုရင်တောင်းလေးပေါ်နေတော့ရကြောက်တောင်းလေးကြောက်တောင်းလေးအဲ့ဒီမှာနေရတီဆိုလို့ရှိရင်တည့်ရတီကျူလာမယ်ဒီတဲ့တည့်ရတီကကြောက်ခွဲပေါ်တယ်
ဟုတ်ကဲ့ကိုစိုးဝင်နဲ့တိုးတိုးလေးချုပ်ပြီးပါဟုတ်ကဲ့
အဲ့ဒီအချိန်မှာအယောက်ဒီမြေတိုးလာပြီဆိုတာနဲ့နော်အယောက်ဒီမြေတိုးလာပြီဆိုတာနဲ့ကျွန်တော်တို့ရခိုင်ဘက်ကချောင်းနေရာလေးရေတူးပြီးတော့ခက်ဖြစ်ဖြစ်ရေမှမျောပြီးတော့ငါးတွေပစုံတွေလက်တရားဆိုပြီးပြောကြတယ်ပေါ့နော
်ဟုတ်ကဲ့
ဒါကဒါအယောက်ဒီကြီးရဲ့တက်ရောက်ဘူးပေါ့နော်တကယ်လို့တော့အဲ့ဒီရေစုံကရေကာတာကြီးချောက်လိုက်ရင်အယောက်ဒီကြီးရဲ့တဘာဝကြီးကျောင်းလဲသွားတယ်လို့ကျွန်တော်ရခိုင်ကချောင်းနေရာလေးကျောင်းလဲသွားမယ်ကျွန်တော်ကတဘာဝပတ်ဝန်းကျင်ပေါ့ငါးတွေပစုံတွေဒါကျွန်တော်တို့ကမြင်ရတဲ့အတိုက်ဒါကျွန်တော်တို့မမြင်နိုင်တဲ့ဟိုတက်ရောက်မှုတွေကအများကြီးရှိနေလို့မယ်လို့ကျွန်တော်ပြောချင်
တယ်ဟုတ်ကဲ့ကိုစိုးဝေးကျေးဇူးပါခင်ဗျာတဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့ရေခတ်မှုကိုစိုးဝေးရဲ့စိုးရင်ချက်ပေါ့နော်ကျွန်တော်အခုပင်နယ်ဆွေးနွေးရသူတွေပြန်လှည့်ပေးကြပါလေအရင်ဆုံးဒေါက်တာတူးကြောင်ကိုပြန်ဖိတ်ခေါ်ကြပါလေခုနကကုညင်းချန်းအောင်ဆွေးနွေးမိမြန်သွားတဲ့အထက်မှာလက်ရှိ NLD အစိုးရကသူတို့ပြောထားတဲ့ဂရုလိုမျိုးဒီမြစ်ဆုံနဲ့ပတ်သက်လို့လူတို့ကိုခြားမပြနိုင်တာညတစုံတရာပြတ်သားအဖြစ်ပေးနိုင်တာဒါကြောင့်အခုတတိဘာကြောင့်ကြန့်ကြာနေတယ်လို့ဒေါက်တာတူးကြောင်ယူဆပါလေခင်ဗျာ
ဟုတ်ကဲ့ဒီအရကတော့ကျွန်တော်အမြန်ပြည့်ရှိဖို့လိုအပ်တဲ့ဒီစီမံကိန်းတရားပါကျွန်တော်အမြင်ကတော့ဒါဟောနာတာရှိယောဂါဆိုဇာမျိုးကြီးလိုဖြစ်နေတာဒါကအမြန်အဆုံးသတ်ဖို့လိုအပ်နေပြီဆိုတော့အခုဒီလက်ရှိအစိုးရအနေနဲ့ကတော့ဒါကိုအဆုံးသတ်ဖို့ဒါတာဝန်ရှိဆုံးပေါ့ဗျာအဲကြောင့်မလို့ဒါကိုပြည်သူလူထုကဒါဘယ်တော့မှဆက်မလုပ်တော့ပါဘူးဒါရတဲ့ပန်ရထားလိုက်ပါပြီဆွဲဟာပြည်သူလူထုကအသိပေးဖို့အဲ့ဒါတစ်ချက်လို့မယ်နောက်တစ်ချက်ကဒီဟိုဒီအစိုးရနေပေါ့ဒီအစိုးရချင်းအစိုးရရှင်းစရာရှိတဲ့အဲ့ဒီဒီတို့ရင်းနှီးမြှုပ်နှံမှုဆိုင်ရာပြဿနာဒါတွေကိုအမြန်ရှင်းပြီးတော့မှအဲ့ဒီမြို့စုရေကဒါနဲ့ပတ်သက်ပြီးတော့အဆုံးသတ်ဖို့လိုအပ်နေလို့ထင်ပါတယ်ဒါတွေလက်ရှိအစိုးရ NLD အစိုးရမှာလည်းဒီ idea တွေရှိမယ်လို့ထင်ပါတယ်ဒါကြောင့်တို့ကဒီလေလာစုံစမ်းရေးအဖွဲ့တော်လွတ်ထားတာပဲဆိုတော့အဲ့ဒီလေလာစုံစမ်းရေးအဖွဲ့ရဲ့နောက်ဆက်တွဲတွေအားကျွန်တော်ပြန်မချရတာအဲ့ဒါလို့နေတာပေါ့ဗျာဒါကြောင့်မလို့ဒီစားကကျွန်တော်တို့လည်းဒီလေလိုက်ပေါ်ကနေအကြံပြုနေတာကတော့ဒီဒိုင်တော်ဆွေရအနေနဲ့ဒါကြီးကိုဇာမျိုးကြီးလုတ်မထားပဲနဲ့အမြန်ဖြည့်ရှင်းတင့်တယ်လို့ဖြည့်ရှင်းတဲ့နေရာမှာတော့ဒါနှစ်ပိုင်းရှိမယ်ခွန်းသားကျွန်တော်တင်ပြတယ်လို့ပဲတစ်ပိုင်းကတော့ဒါပြည်သူလူထုကိုဒီမြစ်ဆုံရေကတာဘယ်တော့မှဆက်မလုပ်တော့ပါရတဲ့ပိုင်းရထားလိုက်ပြီးစားတာပထမပိုင်းနဲ့ဒါပြည်သူလူထုအပြည့်ပေးရမယ်ဂတိပေးရမယ်ဒါတစ်ချက်ဒုတိယကတော့ဒါဟိုဆွေရချင်းရှင်းရမယ်ဆိုတော့အမြန်လည်းရှင်းလိုက်လို့ရှင်းတော့အကောင်းဆုံးဖြစ်မယ်ဒီအခုဒီတိုင်းပဲပြောထားမယ်ဆိုလို့ရှိရင်ပြဿနာတစ်ခုပြည်သူတက်လာမှာပဲဒါမဆိုးနိုင်တဲ့ပြဿနာထုတ်ကြီးလို့ဖြစ်နေမှာ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ချက်မိချင်တာကလက်ရှိ NLD အစိုးရတက်လာတဲ့ခါမှာဟိုဘက်မှာရခိုင်ပြည်နယ်ကိစ္စတခြားလူခွင့်ကိစ္စတွေဖြစ်တဲ့ခါကျတော့နောက်နိုင်ငံတွေကတော်များပြင်းထန်ဝေဖန်ကြပါတယ်ခင်ဗျအနေထားမှာတရုတ်ကဘာပြောပြောကုလသမဂ္ဂနိုင်ငံတကာညီပြင်းမှာတရုတ်နိုင်ငံဘက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့အကာအကွယ်တစိုးတရားပေးနိုင်တယ်ဒီဌာမီမှာကြုံနေရတယ်အဲ့တော့တရုတ်ဩဇာကိုတစိုးတရားလွန်ဆန်ဖို့လက်ရှိအစိုးရမှာလည်းခက်ခဲတဲ့ဆိုရယ်အမြင်တွေလည်းရှိကြတယ်ဒေါက်တာတူးကြောင်ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဒါလည်းဒါစဉ်းစားစရာပဲဒါပေမဲ့ဒါတို့တော့အဓိကမထားတည်ဘူးဒါဒီမြစ်စုကြီးကဒါဆိုတာကတော့ဒါဘလို့အတည်ကြီးလေအကြီးမားလေးဆိုတဲ့အလုံးတည်တာပဲဒါကြောင့်မို့ဒီအပေယူအချော့တင်လုံးဆရာလေးအကြောင်းမရှိဘူးဗျဒါကြောင့်ဒီအစိယအချင်းချင်းနိုင်ငံချင်းချင်းကြားမှာဒီမြစ်ပြက်များစွရင်တော့သူဟောတရားစွရင်ပြီးတော့မှအပေယူအချော့တင်လုံးမယ်ဆိုရအနေထားမျိုးလည်းမဖြစ်တင်တာဗျအဲ့ဒါကြောင့်မို့ဒီမြစ်စုရေကဒါတော့တတ်တတ်ပြဿနာတစ်ခုအနေနဲ့ရှိရှုတွေ့မြင်နေရမယ်ဒါတတ်တတ်ပြဿနာအနေနဲ့ဖြေရှင်းမှဖြစ်မယ်ဗျဟိုနိုင်ငံရေးပြဿနာလို့လို့ဟောဒီစီဝါပြဿနာလို့လို့အဲ့ဒါဆွေးတွေ့မှာအဲ့ဒါစဉ်းစားနေမယ် solution တော့ဒါမင်္ဂမှုမရှိဘူးလို့ထင်ပါတယ်ဗျာကျွန်တော်ကတော့
ဟုတ်ကဲ့ဒေါက်တာတူးကြကျေးဇူးပါခင်ဗျာကျွန်တော်ကိုစားကြီးကိုဖိတ်ခေါ်ချင်ပါတယ်ကိုစားကြီးကြားမယ်ထင်ပါတယ်ကိုစားကြီးကျွန်တော်တခုမေးချင်တာကလက်ရှိမြစ်ဆုံစီမံကိန်းကတရုတ်နိုင်ငံဘက်ကအဲ့လောက်ထိစိတ်ဝင်စားနေရအောင်တကယ်ပဲတရုတ်နိုင်ငံဘက်ကမြစ်ဆုံစီမံကိန်းကရလာမယ်လက်စစ်ဒါအားကိုတကယ်ပဲတရုတ်နိုင်ငံကအလိုရှိနေတာလားဒါမှမဟုတ်ရှင်တရုတ်အကျိုးစီးပွားကိုအကာအကွယ်ပေးချင်တာလားဒါမှမဟုတ်နိုင်ငံဥပဒေထူထောင်ချင်တာလားဘယ်လိုမျိုးသုံးသပ်လို့ရမလဲတရုတ်နိုင်ငံကဘက်ကဘာကြောင့်အဲ့လောက်ထိလိုလားဖြစ်နေရလဲ
ကျွန်တော်ကဒီလစ်ဆုံစီမံကိန်းတဲ့ပတ်သက်တဲ့ဟာတာတခါတည်းသူရဲ့ OBOR ဆူရဲ့အထက်ပါစီမံကိန်းကမှတခါတည်းပါတယ်ဒါကြောင့်လစ်ဆုံကတခါသူရဲ့ယင်းနစ်နံမို့ထဲမှာဒီဒီသူရဲ့ယင်းနစ်နံမို့မှာနာအင်မအင်မတန်ကြီးထဲမှာပါပြီးတာဖြစ်တဲ့အခါကျတော့တကယ်တော့ဒီပြည်မတဲ့ရေအားနဲ့စစ်တော့သူစီမံလို့အထက်တဲ့ထုံပူနေပြီဖြစ်တယ်ဒါတခြားနိုင်ငံကိုရောင်းစားမှုဒါတော့ပဲလို့အမှန်ဒါနောက်တစ်ခုကမြန်မာနိုင်ငံကိုသူကကျတဲ့သူရဲ့ဩဇာအောက်မှာလုပ်ဖို့တော့တိဘက်မှာထိနေတဲ့ဘောမှာတိဘက်မှာအခုရန်စီမြစ်ဒီကိန်းကမြစ်ဒီအားလုံးကတိဘက်လာတယ်တိဘက်မှာရေကတာပေါင်းမြောက်များစွာလုပ်တဲ့ချိန်တိဘက်လူထုကိုဘာမှတနပ်ပါစရာမလိုဘဲနဲ့ဒီရေကတာနဲ့ထိလို့ရတယ်ကျွန်တော်မြန်မာနိုင်ငံနဲ့လုံခြုံရေးကိုသူတို့ကင်လို့ရတယ်မြစ်ချပိုင်းမှာရေကတာစီဆောင်းလို့ချင်းသူတို့ဒီမှာနိုင်ငံကြီးရဲ့ကျိုးအမျက်ဒီသူရဲ့ဒီပြည်ရဲ့ interest တွေတော်တော်များများကိုဒီကနေ့ထိနိုင်တယ်ဒီမြန်မာနိုင်ငံရဲ့ tick ဆုံးမှာဒါကပဖြတ်တတ်ဖြစ်တဲ့ဒီပြည်ရဲ့ပြည်ကိုဖြတ်တတ်ဒီပုံတန်းကိုအမြန်ဆုံးဖြတ်လို့ရတဲ့ one by one route ဒီရဲဖြတ်သွားမယ်မြစ်ဆုံကနေလုတ်သွားမြစ်ဆုံကဒီထဲမှာပါတဲ့အခါကျတရုတ်အတွဲတော့အမြန်ချင်းနိုင်ငံတကာနဲ့ဂျပန်တမ်းမဲ့ချင်းတော့သူတို့အတွက်အရေးပါတဲ့လမ်းကြောင်းတော့ဟုတ်တယ်ဒါဒါကြောင့်တရုတ်ကတော့သူတို့တခါလုတ်ပြတာဘယ်တော့မှ never skip up တဲ့သူတို့ဆက်ပြီးသားမဲ့အပိုင်းတော့ရှိတယ်ဒါတော့တရုတ်ရဲ့အပိုင်းတော့တရုတ်ရဲ့လုံခြုံရေးတော့အခု pressure ပေးရဲဆိုတော့ဒါကျွန်တော်တို့ image ချင်းလို့တည်တာပေါ့ဒါတရုတ်ရဲ့သူရဲ့လုံခြုံလုပ်နေသူရဲ့ free ရဲ့ဒါဒီလိုဖြစ်တာသူကမပြောလို့ရှိနေပြောတယ်ဆိုမှ statement နဲ့ထုတ်ပြန်မှမဟုတ်တာဒါတရုတ်ရဲ့နေမှာဒါတရုတ်ကဘယ်တော့မှအရှုံးမပေးဘူးဆက်သက်အပေါင်းချေဖို့ပဲဆိုရဲသူတို့ရဲ့အကျိုးစီးပွားတွေအမှန်တမ်းအရေးကြီးတဲ့လုပ်တယ်ဒါပေမဲ့ဒါတရုတ်ရဲ့လုပ်နေလုံခြုံတော့ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံတက်တာလဲဒါတစ်ဖက်မှာအထူးဆိုလို့စီးလုံးနေနေပြုတော့လူရပါတော့အဲနိုင်ငံတို့အစိုးရရဲ့ပြည်သူလူထုရဲ့အားလုံးဒါဒါတဲ့ဖြစ်ဖို့လိုအပ်တဲ့ဒါတရုတ်ရဲ့ one day one route ဒီရေကတာစီမံကိန်းမှာရှိတဲ့အကျိုးတွေကပြင်းထန်ပြင်းထန်တယ်တကယ်လို့ကျွန်တော်တို့တိုင်းပြည်ကောင်းဆောင်တွေစေတနာမှန်နဲ့တကယ်ဒီဇိုင်းမှန်မှန်နဲ့ပြည်ပြင်းကြောင်းလဲမှုဒီမိုကရေစီအကျိုးကိုတတိရှိရှိနဲ့ပြည်ပြင်းကြောင်းလဲမှုလုပ်မယ်ဆိုရင်တရုတ်စီမံပြင်းတဲ့အကျိုးရတော့နိုင်ငံတကာနဲ့ပူးပေါင်းလို့ဆိုကျွန်တော်တို့ဒါတရုတ်ကဂျပန်မှာပြင်းတဲ့အကျိုးတော့တော့မဟုတ်ဘူးဒါသူတို့စီတာတရုတ်ရဲ့ interest ကစားတဲ့အောက်မှာကျွန်တော်တို့ပြည်ပနိုင်ငံတွေကြောင်းပါသူများနိုင်ငံနဲ့ပြည်တဲ့ဆွေးခေါ်တဲ့ကျွန်တော်တို့ရဒီဒေသထိုက်တဲ့ဒီလူစုကောင်းဆောင်တွေအများကြီးမြောင်းဝါမလိုက်ဘူးအရေးကြီးတာပေါ့ဒါကျွန်တော်တို့အားလုံးစည်းလုံးညီညွတ်မှကိုယ်နိုင်ငံကိုယ်တိုင်ပြည်ကိုစေတနာမှန်မှန်နဲ့တတိရှိရှိအပြောင်းလဲလုပ်ဖို့ကျွန်တော်တို့မမတတိုင်းမမရက်ပြီးတော့အိမ်မှာမှ
ဟုတ်ကဲ့ကိုစားကြီးကျွန်တော်အချိန်သိမ့်ရတော့စက္ကန့်အစိတ်လောက်ပဲရတယ်ကျွန်တော်တခုပဲမိကြပါလေဒီမြစ်ဆုံမြညာစီမံကိန်းနဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့အစိုးရလေးလာရေးကော်မရှင်ဖွဲ့ထားတာရှိတယ်အဲ့ကော်မရှင်ကဒေသခံကချင်တိုင်းသားတွေလူမှုဖွဲ့စည်းရေးနိုင်ငံရေးဖွဲ့စည်းတို့လည်းတွေ့ဆုံမေးမြန်းတာမျိုးတွေရောရှိခဲ့ပါလား
မရှိဘူးဒီလေလေအောက်အောက်အောက်ချင်အစ်မမရှိဘူးဒါအစိုးရနဲ့ပတ်သက်တဲ့သူတို့ဖွဲ့စည်းထားတဲ့လူတွေလည်းလို့ရတယ်ကျောပြေးခွင့်တော့မရဘူးတော့ဒီခဏတော့ပဲသူတို့ပြောချင်တယ်ပြောမှပြန်သွားတယ
်ဟုတ်ကဲ့ဟုတ်ကဲ့ကုစားကြီးကျေးဇူးပါဒါတော့အဆိုအပြည့်သိရပါပြီကျွန်တော်တို့ daily life season အချိန်လေးဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာတူးကြောကုစားကြီးရောကျွန်တော်တို့ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျ daily life season ညီမပဲကျွန်တော်ကွယ်ပြီးပါခင်ဗျ
ဒါတိုင်းဦးနဲ့စီစဉ်ထုတ်လို့ရမှုမက်ဆီမိုနိုတင်ဆက်ပေးထားတဲ့ဒိုင်းအေလီလိုက်စီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ဒိုင်းအေလီလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချက်ကိုကိုဇော်ဝဲလိုက်ကကြီးညာပေးပါလိမ့်မယ
်။ Honduras နိုင်ငံကနေလူတွေအစုလိုက်ပြုံလိုက်အစ်စ်ထပ်မံထွက်ပြေးလာတဲ့ကိစ္စကိုကြီးကြီးအဖြစ်အမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးသူ့ရဲ့တောင်းဆိုမှုတွေမှန်ကန်ကြောင်းပြနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။လူအများကြီးပါဝင်တဲ့လူအုပ်ကြီးဟာကျွန်တော်တို့နိုင်ငံရဲ့တောင်ပိုင်းနယ်စပ်ကိုဥတီပြီး Honduras ကနေအစ်စ်တဖန်ထွက်ခွာလာနေကြပါပြီလို့သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ကတစင်ပြောကြားလိုက်တာပါ။ဒီလူတွေကို drone ရင်နဲ့ထန်တားလို့မရနိုင်ပဲတာမနိတိုင်းတိဆောက်ချင်းကသာကျွန်တော်တို့ရဲ့တိုင်းပြည်လုံခြုံအောင်လှုပ်ဆောင်ပေးနိုင်မှာဖြစ်တဲ့အတွက်ပြည်သူတွေရဲ့အခွန်အနေနဲ့အဲ့ဒီဒတိုင်းကိုတိဆောက်ဖို့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့အထက်ထွတ်တော်လူနည်းစုခေါင်းဆောင်ချက်ခရူမာတို့ကိုပြောပေးကြပါလို့သမ္မတထရမ့်ကသူ့ရဲ့ Twitter မှာရေးထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်အဖြစ်သမ္မတဒေါ်နယ်ထရမ့်ကအမည်စင်းတင်သွင်းထားတဲ့ဝီလျံဘားကိုအတည်ပြုရေးနှစ်ရက်ကြာပြုလုပ်မဲ့လွတ်တော်ကြားနာပွဲဟာအခုအတန်လွင်တဲ့အချိန်မှာစတင်ပြုလုပ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ပမ္မခယန်ဟီလီဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခသည်တွေကိုတွားရောက်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့စီစဉ်နေပါတယ်။ယန်ဟီလီဟာဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့စခန်းတာဝန်ရှိသူတွေက VOE ကိုပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိတဲ့ထက်ကဘယ်စခန်းကိုတွားမယ်ဆိုတော့အတိအကျမသိရပါပေမဲ့မဲလစခန်းကိုတွားဖို့ရှိတယ်လို့သတင်းတွေထွက်နေပါတယ်။ ရန်ဟီလီဟာထိုင်းနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုခေစားမှာဖြစ်ပါတယ်ခင်ဗျာ
။တရင်ချစ်ချက်ကိုကိုစော်ဝင်းလိုင်ကတင်ပြပေးခဲ့တာပါ။ဒီညနေအတွက်ဒီညတဲ့စီစဉ်ထုတ်လွှင့်မှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်နယ်ကမ်မင်းစ်ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American တန်မနက်ဖက်မြန်မာဘာသာစီစဉ်ဒီကတော့မြန်မာစံတော်ချိန်မနက်6:00နာရီခန့်လိုင်းဒိုမီတာ24 40 48 50ပြင်လိုင်းလမီတာ190တို့ကနေလည်းဖက်ယူနာဆင်နိုင်ပါတယ်။ View ကနားဆင်သူတော်တာရှင်အားလုံးကိုထူးလေးကျေးဇူးတင်ပါတယ်။တော်တာရှင်ပါကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.